America in Burmese.
မင်္ဂလာပါတော်ရရှင်များခင်ဗျာ VOE American တန်ရဲ့2021ခုနှစ်မေလ23ရက်စတာပရင်းဒီမနက်ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နမီတာ32 40 48 50လောက်ကနေဓာတ်ရိုက်ဖမ်းယူနားဆင်နေတယ်လို့ VOE ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
မှန်ပါပါဆိုလို့ရှိရင်ခုနှစ်ချိန်တော့ရုံးကြီးပါထောင်နေစီထောင်နေတရားရုံးကနေပေါ့နော်ထောင်သုံးနှစ်ချလိုက်ပါတယ်မှန်ပါကာကြီးနဲ့ကျွန်တော်ဆိုတဲ့နေ့သိထားတာဒီ
လိုဖန်စီထောင်ချခံရတဲ့ DVB သတင်းတော်ရဲ့မိတ်ဆွေတူကပြောတော့တာပါအပြည့်စုံတော့နောက်ပိုင်းမှာကြားကြရမှာပါဆက်လက်ပြီးတော့ဖာပွန်ဒေတာကစစ်ကမ်းတွေဆုတ်ခွာနေတဲ့သတင်းနဲ့မောင်တော်ဒေတာကအာစာအဖွဲ့ရဲ့တက်ခိုက်မှုတွေပါဝင်အမေရိကန်ကိုရောက်ရှိလာတဲ့စစ်ကောင်စီကခန့်အပ်လိုက်တဲ့တန်ဝန်နန်းတစ်တီအကြောင်းစာရတွေကိုနားဆင်ကြရမှာပါစီစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြောသနာရေးမြမရေးသုံးသက်ချက်ပြည်သူ့ကျန်းမာရေးကဏ္ဍနဲ့တပတ်တွင်အားစားကဏ္ဍအစတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ကျော်သပရင်းနေမနက်ဖက်ထိတန်ရောက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နီယာနဲ့ကိုအောင်လူယူတို့ကပြောပြပေးပါဦးခင
်ဗျာ။မြန်မာနိုင်ငံမှာဘာသာရေးအရာခွဲခြားဖိနှိပ်မှုတွေအတွက်တာဝန်ရှိသူတွေထဲမှာဆရာနာသိန်းခေါင်းဆောင်တွေပါဝင်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဘုရားကပြောကြားလိုက်ပါတယ်။ Washington DC မှာမေလ17ရက်နေ့မနေ့ကအမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ခြင်းနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ In Burma, the military coup leaders are among those responsible for ethnic cleansing.And other atrocities.
မြန်မာနိုင်ငံမှာဆစ်အာနာသိန်းခေါင်းဆောင်တွေဟာမွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့အခြားရက်ဆက်ကြမ်းကြုတ်မှုတွေအပါအဝင်ကမ္ဘာတဝန်းမှာရောက်ရှိနေတဲ့မြန်မာနိုင်ငံကအခြားဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်ဖိနှိပ်မှုတွေမှာတာဝန်ရှိသူတွေဖြစ်ပါတယ်လို့သူကပြောသွားတာပါဗုဒ္ဓဘုရားကထုတ်ပြန်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံကိုအထူးစိုးရိမ်ပွဲရာနိုင်ငံ CPC အဖြစ်ဆက်လက်သတ်မှတ်ထားဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ1998ခုနှစ်ကစတင်ပြဋ္ဌာန်းခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရအထူးသဖြင့်ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်မှုတွေမှာပါဝင်တာလက်ခံခွင့်ပြုထားတဲ့နိုင်ငံတွေကို CPC စင်အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတော့1996ခုနှစ်ခရဲကအထူးစိုးရိမ်ပွဲရာနိုင်ငံတွေစီးမှထည့်သွင်းခဲ့တာပါမြန်မာနိုင်ငံမှာဒါဇင်ပေါင်းများစွာဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုလွှတ်ပေးဖို့နဲ့နိုင်ငံတွင်းသတင်းမီဒီယာလွတ်လပ်ခွင့်အပေါ်ကန့်သတ်ချက်တွေကိုပယ်ဖျက်ဖို့အမေရိကန်ပြည်ထောင်စုကဝါရင့်သတင်းစာနယ်ဇင်းအဖွဲ့ခေါင်းဆောင်တွေကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ် Washington DC အခြေစိုက်နာမည်ကြီးသတင်းစာနယ်ဇင်းအဖွဲ့တွေဖြစ်တဲ့ National Press ClubNPC နဲ့ National Press Club သတင်းစာနယ်ဇင်း Institute ရဲ့ခေါင်းဆောင်တွေကနေဗုဒ္ဓဘုရားကပူတွဲထုတ်ပြန်တဲ့ကြေညာချက်မှာဖက်စီခံထားရတဲ့မြန်မာသတင်းသမားတွေနဲ့ပတ်သက်လို့ဖော်ပြထားတာဖြစ်ပါတယ်။လွတ်လပ်တဲ့လေလာသူတွေရဲ့အဆိုအရစစ်ကောင်စီထိန်းသိမ်းထားတဲ့သတင်းတောက်စုစုပေါင်းအနည်းဆုံး40ဦးမကရှိနေကြောင်းဖော်ပြထားပါတယ်။ဒါအပြင်သတင်းယူတဲ့နေရာမှာလည်းအမျိုးမျိုးကန့်သတ်ချက်တွေကိုစစ်ကောင်စီကချမှတ်ထားတဲ့အပြင်ရုပ်သံလိုင်းအတွက်ဂျိုဒုစလောင်းတွေကိုပိတ်ပင်တာအင်တာနက်တွေဖြတ်တောက်တာစင်စာကန့်သတ်မှုတွေအပြင်ဥပဒေအရချိန်ချောက်မှုတွေကိုပါစစ်ကောင်စီကပြုလုပ်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါအပြင်အမေရိကန်သတင်းစာနယ်ဇင်းခေါင်းဆောင်တွေရဲ့ထုတ်ပြန်ချက်မှာထိုင်းနိုင်ငံမှာတရားမဝင်နေထိုင်မှုနဲ့ဖမ်းဆီးခံထားရတဲ့ Democratic မြန်မာအသံ DPP သတင်းတောက်တွေကိုချက်ချင်းလွှတ်ပေးပြီးသူတို့ကိုလက်ခံခိုလုံခွင့်ပေးခြင်းအပြင်ထိုင်းဆွေရအနေနဲ့သတင်းလွတ်လပ်ခွင့်ကိုထောက်ခံကြောင်းပြသဖို့လည်းတောင်းဆိုထားပါတယ်။ဒီတော့တွင်ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ကလည်းထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့မြန်မာသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုမြန်မာဘက်ကိုပြန်မပို့ရေးထိုင်းဝန်ကြီးချုပ်ပရာရွတ်ချန်ဝူချာအနေနဲ့ဆောင်ရွက်ပေးဖို့တောင်းဆိုထားသလိုကုလသမဂ္ဂအနေနဲ့ဂျားဝင်ဆောင်ရွက်ဖို့သက်ဆိုင်ရာကုလအထူးကိုယ်စားလှယ်၃ဦးကိုလည်း RSF ကတိုက်တွန်းထားပါတယ်ရှင်။ဖက်စီခံထားရတဲ့ Democratic မြမအတန် DPP သတင်းတော့ကိုမင်းညူကိုမနေ့ဗုဒ္ဓဘူးနေ့ကစစ်ကောင်စီကနေထောင်ဒဏ်၃နှစ်ပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာနိုင်ငံမှာသတင်းသမားတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေကြောက်မက်ဖွယ်ကောင်းနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ AI ခေါ်နိုင်ငံတကာလူငယ်ချက်လာခွင့်အဖွဲ့ကြီးကမနေ့ကတတိပေးပြောကြားခဲ့ပါတယ်။ စစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုပြစ်မှုကျူးလွန်မှုတွေကိုဖော်ထုတ်ရေးသားဖို့မြန်မာသတင်းသမားတွေဟာသူတို့ရဲ့အသက်တွေလွတ်လပ်မှုတွေကိုပေးဆက်နေရကြောင်း AI ဖွဲ့ကြီးရဲ့အရှိတောင်နဲ့အရှိအာရှဒေတာဆိုင်ရာလက်ထောက်ညွှန်ကြားမှု Emmeline Gill ကပြောပါတယ်။စစ်အာဏာသိမ်းမှုကိုနိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြပွဲတွေမှာဥဆောင်ပါဝင်သူတွေတဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုတင်တန်းစင်းလူငယ်ခေါင်းဆောင်အများအပြားပါဝင်နေတာကြောင့်သူတို့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်ရကြောင်း Texas ပြည်နယ်အခြေစိုက် The Bush Institute ရဲ့ခေါင်းဆောင်မှုတင်တန်းမှု Michael Bailey က VOA ကိုပြောပါတယ်။သမ္မတဟောင်း George W. Bush တည်ထောင်ထားတဲ့ The Bush Institute ကနေဖွင့်လှစ်ထားတဲ့ Liberty and Leadership Forum ခေါင်းဆောင်မှုတင်တန်းကို2014ခုနှစ်ကစပြီးမြန်မာနိုင်ငံကလူငယ်တွေတက်ရောက်လေ့လာခွင့်ရခဲ့ကြတာဖြစ်ပါတယ်။လက်ရှိသူတို့အားလုံးနဲ့အဆက်အသွယ်တွေပြုလုပ်နေပြီးအများအပြားဟာတီရင်းကနေထွက်ပြေးတင်းရှောင်နေကြရတယ်လို့ Michael Bailey ကပြောပါတယ
်။ We are continuing to monitor the situation and communicate daily with
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကအခြေအနေတွေကိုဆက်လက်စောင့်ကြည့်နေတယ်လို့ Liberty and Leadership တင်နန်းဆင်းခဲ့တဲ့လူငယ်ခေါင်းဆောင်89ဦးလုံးနဲ့လည်းနေ့စဉ်အဆက်အသွယ်တွေပြုလုပ်နေပါတယ်လို့သူကပြောသွားတာပါ။လက်ရှိမှာတော့သူတို့လိုအပ်တဲ့အကူအညီတွေကိုတက်နိုင်တဲ့လောက်ပံ့ပိုးကူညီပေးနေတယ်လို့သူတို့ရဲ့အတန်တွေကိုနိုင်ငံတကာသိအောင်ဆောင်ရွက်ပေးနေတယ်လို့လည်း Mr. Bailey ကပြောပါတယ်။ Liberty and Leadership တင်နန်းစင်89ဦးထဲမှာမန္တလေးကတပိတ်ခေါင်းဆောင်ဒေါက်တာတေစာဆန်းအမျိုးသမီးတတိရှင်စုရမဖြိုးဖြိုးအောင်အပါဝင်ကချင်ကရင်ချင်းမြန်မာရခိုင်ရှမ်းစတဲ့တိုင်းရင်းသားတွေနဲ့နေပေါင်းစုံကထင်ရှားတဲ့လူငယ်တချို့လည်းပါဝင်ပါတယ်ရှင်။စကိုင်းတိုင်းကတိညို့နယ်ကလေးဝရာကြီးကားလန်းနပေးကရွာတချို့ကိုမေလ17ရက်နေ့22ရက်နေ့တုန်းကစစ်ကောင်စီတပ်တွေဝင်ရောက်ပြီးဒါဇင်နဲ့ချီတဲ့အမျိုးသားတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့အဲ့ဒီဒေသအတွက်အရေးပေါ်စေဝါပစ္စည်းကူညီထောက်ပံ့နေတဲ့အမျိုးသမီးတဦးက VOA ကိုပြောပါတယ
်ကလေးဝရာကြီးတပ်တွေလမ်းမှာအောင်မင်္ဂလာရွာရှိတယ်အဲ့ဒီမှာကအော်ဒီသူကပြည်ပေါင်းဆောင်နေတဲ့လူတွေရှိရအဲ့မှာအဲ့ဒီလူတွေကိုအကောင်စီကနေမှ20ကျော်စတေးရနေကြပြီးဖမ်းသွားတယ်။ယောက်ျားလေးမှန်ကုန်ခေါ်တယ်။အိုရန်ကျောင်းသားကစားပါသွားတယ်။အခုထိပဲခေါ်သွားတယ်မှန်လေ။ဒီမှာလို့တရေမရအောင်
။ဖမ်းဆီးသွားတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA ကတရားအတည်ပြုနိုင်ဖို့စုံစမ်းနေဆဲဖြစ်ပါတယ်။ရင်းမပင်နဲ့ကဏီမြို့နယ်တဝိုင်းမှာကျေးရွာသားတွေကအိမ်လုံးတနက်တွေနဲ့စစ်ကောင်စီတပ်တွေကိုဧပြီလတုန်းကပြန်လည်ခုခံတိုက်ခိုက်ခဲ့ပြီးနောက်ပိုင်းအာဏာပိုင်တွေဘက်ကအခုလိုလိုက်လံဖမ်းဆီးနှိမ်နင်းနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အခုဆိုရင်စစ်ကောင်စီတပ်တွေကကဏီမြို့နယ်တဝိုင်းတောင်ကုန်းတွေနဲ့ဖုံကြီးကျောင်းတွေမှာပါတက်ဆွဲလာကြတယ်လို့ဒေသခံတွေကပြောပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညာဟိုင်းဒိုမီတာ40 kHz 9633ညာဟိုင်းဒိုမီတာ51 kHz 9859နဲ့ဟိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီမနက်ငယ်တိုင်းသားဒေသတွေမှာမကြာသေးငါးဆလို့လက်နက်ကန်ပိပကတ်တွေတကြောပြန်ဖြစ်ပေါ်ရကထောင်နဲ့ချီရဒေသခံတွေနေရာစွန့်ခွာတပြေးနေရပြီးအကူအညီထောက်ပံ့တွေပေးရဖို့လဲခက်ခဲနေတယ်လို့ကုလသမဂ္ဂကပြောပါရယ်မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကြားတိုက်ပွဲတွေသာမကတိုင်းဒေသနဲ့ကန်ဖွဲ့တွေချင်းချင်းကြားတိုက်ပွဲတွေကြောင့်ဒေသခံတွေဒုက္ခရောက်နေကြရတာလို့လဲမြန်မာနိုင်ငံခြေဆိုင်လူသားချင်းစာနာမှုအကူအညီပေးဖွဲ့စည်းတွေကပြောတဲ့အကြောင်းကုလသမဂ္ဂဒွေးရင်းမှုချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်တာပ
ါ In Kachin State for example some 10,000 people have fled their homes due to renewed fighting
ပြည်ထောင်စုတပ်ဖွဲ့တွေကြောင့်ပြည်ပြည်နယ်မှာလူ1000လောက်ထွက်ပြေးကြရပါတယ်ရှမ်းပြည်မြောက်ပိုင်းမှာဒီနေ့ဆန်းကဆက်လို့နေရာစွန့်ခွာသူ 12,000 ကျော်ရှိခဲ့ပြီးဒီထဲကမိသားစုတဝက်ကျော်လောက်ဟာခုထိဦးမဲ့အိမ်တွေဖြစ်နေသေးပါနိုင်ငံရှိတောင်ပိုင်းဒေသမှာစီဝိုင်လာကတည်းကဒီရောက်တက်ခဲ့မှုတွေလက်နက်ကြီးမော်တာတွေနဲ့ပစ်ခတ်မှုတွေပါဝင်စစ်တပ်နဲ့ခရင်လက်နက်ကိုင်တပ်ဖွဲ့ကြားတပ်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးရသူ4000ကျော်ရှိတယ်လို့လည်းမြန်မာနိုင်ငံကကျွန်တော်တို့လုပ်ဖို့ခဲ့ပဲတွေကပြောပါတယ်လို့ကုလသမဂ္ဂဒွေးရင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူချာရက်ကဗိုလ်ထုတ်နယ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်ဆန့်ကျင်ကန့်ကွက်မှုတွေနဲ့အတူတိုင်းဒေသနဲ့ကန်ဖွဲ့တွေနဲ့စစ်တပ်ကြားမှာလည်းတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါတိုက်ပွဲတွေနဲ့နိုင်ငံရေးမတည်မငြိမ်ခြင်းတွေကြောင့်အိန္ဒိယထိုင်းနဲ့အိန္ဒိယနိုင်ငံတွေကိုလက်ဆက်ဖြတ်ကျော်တင်းရှောင်သွားသူထောင်ထဲချရှိတယ်လို့လည်းကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံက ပရီပကတ်ဖြစ်ရာဒေသတွေမှာရှိတဲ့လူပေါင်းတန်းလောက်အတွက်ကုလသမဂ္ဂနဲ့မိဖက်ဖွဲ့ပြီးအကူအညီပေးဖို့ကြိုးပမ်းနေပေမဲ့လူယုံရေးစနစ်ချရတာရောတွားရေးလာရင်းနဲ့ဗန္ဒန်ရေးအခက်အခဲတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းအတွင်းရုံးချုပ်ရုံးကပြောဆိုထားပါတယ်စီးရီးတိမမှုတွေကြီးထွားလာနေတဲ့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွင်ဟားမတ်စစ်သွေးကျော်တပ်မှုအများအပြားသေဆုံးကြောင်းဟားမတ်စ်ဖွဲ့နဲ့အစ္စရေးတာဝန်ရှိသူတွေပုံလုံးတွေကတတိပြုပါရယ်ဂါဇာမှာစစ်စင်ရေးကိုကုခဲနေတဲ့စစ်ကောင်းဆောင်ဘဆန်အီဆာနဲ့တခြားစစ်ပဆယ်အစင်းမြင်ရရှိပြီးသေဆုံးသွားကြောင်းဟားမတ်စ်ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါဒီဇွေပြည်ရင်းလုံခြုံရေးအေဂျင်စီကလည်းဟားမတ်စ်တပ်မှုအီဆာအပြင်အင်ဂျင်နီယာဖွဲ့ကောင်းဆောင်စိုက်ဘာတိုက်ခိုက်မှုနဲ့ရော့ကက်ထုတ်လုပ်မှုတွေမှာဥဆောင်နေသူတွေပါဝင်တခြားထိတ်တန့်တာဝန်ရှိသူတွေတည်ဆုံသွားတဲ့အကြောင်းဗိုလ်လူးနေကပဲပြောဆိုထားပါတယ်။လေကြောင်းတိုက်ခိုက်မှုတွေအတွင်းဟာမတ်စ်လက်နက်ကင်ဖွဲ့ကစုစုပေါင်းဖုံးဝင်ဆစ်ချက်ရောက်တည်ဆုံကြောင်းလည်းအစ္စရေးဆိုရကကြေညာထားတာပါ။ဂါဇာဒေသမှာရှိတဲ့ရဲနဲ့လူမျိုးရေးဆိုင်ရာအဆောက်အဦတွေကိုပိတ်မထားပြီးဗိုလ်လူးနေစောင်းမှာအစ္စရေးကလေကြောင်းကတိုက်ခိုက်ရမှာဟာမတ်စ်ဖွဲ့အစ်စင်ရရှိပြီးတည်ဆုံနေတာဖြစ်ပါတယ်။ဒီမှာမူတွေကြီးထွားလာနေတဲ့အတွက်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာကလည်းသတိပေးနေပါတယ
်။ We strongly condemn the rocket attacks coming out of Gaza that are targeting innocent Israeli civilians and Israel has a right to defend itself.
ဒီဇွေရတာတွေကိုပြစ်မှတ်ထားပြီးဂါဇာဒေသကနေရော့ကက်တွေနဲ့တိုက်ခတ်နေတာတွေကိုအပြင်းထန်ရှုတ်ချပါတယ်။ဒီဇွေအနေနဲ့ခုခံကာကွယ်ပိုင်ခွင့်ရှိပါတယ်။ပါလက်စတိုင်းအနေနဲ့လည်းဘေးကင်းလုံခြုံစွာနေထိုင်ခွင့်ရှိပါတယ်။အရေးကြီးဆုံးကတော့အကြမ်းဖက်တိုက်ခတ်မှုကြီးရှော့ချကြဖို့ပါလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုသွားတာပါ။အင်္ဂလန်ကစလို့ကြီးထွားလာနေတဲ့ပရီပကတ်တွေအတွင်းကလေး73ယောက်ပါဝင်ပါလက်စတိုင်း53ယောက်တည်ဆုံခဲ့ရပြီး300နီးပါးဒဏ်ရာရတဲ့အကြောင်းဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပြီးဟားမတ်စ်ဖွဲ့ရဲ့ရော့ကက်ဖြစ်ခတ်မှုကြောင့်အစ္စရေးချောက်ဦးတည်ဆုံကြောင်းလည်းအစ္စရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ရှိနေကမှာကဘာတဝမ်းကျမ်းမာရေးအရေးပေါ်အခြေအနေကြုံရတဲ့အခါရင်ဆိုင်နိုင်အောင်ပုံမပူးပေါင်းဆောင်ရွက်ပြီးပွင့်လင်းမြင်သာမှုရှိတဲ့စနစ်တရဖန်တီးဖို့ကိုဗစ်ရောဂါတွန့်ပြင်ဆောင်ရွက်မှုနဲ့အကြောင်းရင်းတွေကိုဆက်စပ်လေ့လာခဲ့တဲ့တီချာလွတ်လပ်တဲ့ဖွဲ့ရဲ့ခေါင်းဆောင်တွေကပြောလိုက်ပါတယ်။စုစည်းရေးဖွဲ့ကတော့ကဘာကျမ်းမာရေးဖွဲ့တို့ရဲ့ချုပ်အဖွဲ့ဝင်တွေရဲ့တောင်းဆိုချက်အရညွှန်ကြားရေးမှူးချုပ်တီထရုစ်အဒနိုဂေဘရီယေဆုစ်ကပြီးခဲ့တဲ့နှစ်ထဲမှာပဲဖော်ပြခဲ့တာပါ။စုစည်းလေ့လာတွေ့ရှိချက်တွေကတော့အဖွဲ့ရဲ့ခေါင်းဆောင်လိုက်ဘီးရီးယားသမ္မတဟောင်းအလန်ဂျန်စင်ဆာလစ်နဲ့အလန်ကလတ်တို့ကဗိုလ်ထုနေမှာအွန်လိုင်းကနေရှင်းပြခဲ့တာဖြစ်ပါတယ်
။ This is an ongoing disaster that we believe could have been prevented.
ဒါစီလိုရနိုင်တယ်လို့ကျွန်မတို့ယုံကြည်ထားတဲ့ကပေးကြီးစဖြစ်နေတာပါ။ပြည်စင်မှုနဲ့တုံ့ပြန်မှုတွေမှာပြက်ကွက်မှုတွေဟောက်ွက်တွေနဲ့ကြက်ချံမှုတွေကြောင့်ကူးစက်မှုကနေကပ်ရောဂါအဆင့်ထိရောက်လာခဲ့တဲ့အထောက်အထားတွေလည်းတွေ့ရပါတယ်။ဒါဟာတိတ်ကမာရီပေါ်သင်္ကန်းစာမြည်ခဲ့တာတွေလည်းပါဝင်ပါတယ်လို့လိုက်ဘီးရီးယားသမ္မတဟောင်းပြောဆိုသွားတာပါပူပေါင်းဆောင်ရွက်မှုတွေနဲ့ကမ္ဘာတဝန်းဥဆောင်မှုပေးနိုင်မှုမရှိခဲ့တယ်လို့ကမ္ဘာတဝန်းတင်းမာမှုတွေကြောင့်နိုင်ငံတကာဖွဲ့စည်းရေးကပူပေါင်းဆောင်ရွက်ဖို့ကြိုးပမ်းမှုတွေမှာထိခိုက်ခဲ့ရတယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ်ဒူဘီချူကမ္ဘာကျန်းမာရေးဖွဲ့ကြီးရဲ့နှိခွေပြီးအားနည်းတဲ့ဆောင်ရွက်ပုံတွေကြောင့်ပြဿနာကိုပိုဆိုးစေခဲ့တယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ဟောင်းကပြောဆိုခဲ့တာပါကယောဂါကိုဟန်တာဖို့နဲ့အရှင်ရောင်းလို့ဖို့ကြိုးပမ်းရမှာကမ္ဘာတဝန်းနိုင်ငံတွေကတထက်ချွတ်ချွတ်မဟာဗျူဟာတွေချဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့အကြောင်းလဲစုံစမ်းရေးအဖွဲ့ကထောက်ပြထားပါတယ
်ထစ်တဲ့ရောက်နိုင်ငံကသတင်းတွေကို Man Engine နဲ့ကိုအောင်လူတို့ကပြောပြပေးခဲ့တာပါVOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ကြပြိုင်နက်တွေမှာပဲဖမ်းယူနားဆင်နိုင်ပါတယ်။ဆက်လက်ပြီးတော့သတင်းပိပိုချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်။ဖမ်းဆီးခံရတဲ့ DVB သတင်းတောက်တူးကိုထောင်ဒဏ်အမိန့်ချလိုက်တဲ့သတင်းနဲ့ပဲစတင်ပါမယ်။ဒါဟာဆရာနာသိမ်းပြီးနောက်ပိုင်းသတင်းသမားတွေကိုပထမဦးဆုံးထောင်ဒဏ်ချမှတ်လိုက်ခြင်းလည်းဖြစ်ပါတယ်။ပြည်မျိုးက DVB သတင်းတောက်ကိုစစ်အုပ်ချုပ်ရေးကောင်စီကထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့နှစ်ပတ်ကျော်လောက်ခေါ်ယူစစ်ဆေးခံနေရတဲ့ Vice of Myanmar ထူထောင်သူကိုလည်းပုံမှန်905ကကြီနဲ့အမှုတက်ပြီးတော့ရမန်ရယူလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကတင်ပြပေးမှာပါ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းထောက်တွေကိုဖမ်းဆီးအရေးယူစစ်ဆေးရတွေလည်းအများအပြားရှိလာနေပါတယ်။ပဲခူးတိုင်းပြည်မျိုးမှာနေထိုင်တဲ့ Democratic Myanmar အတန်း DPP သတင်းဌာနကသတင်းတော့ကိုမင်းညိုကိုပုံမှန်905ကကြီနဲ့ပြည်ထောင်အတွင်းအထူးတရားစီရင်ရေးမှာပဲမေ၁၂ရက်နေ့ညနေပိုင်းကထောင်ဒဏ်၃နှစ်ချမှတ်ခဲ့တယ်လို့သူနဲ့နှီးတဲ့သူကVOA ကိုအခုလိုအတည်ပြုပြောပါတယ်
။ဟ
ဟုတ်တယ်ဒီပြည်ကတင်းတော့ဆိုတာပြည့်တဲ့အချိန်ပေါ့နော်ဖန်ဆက်ရှင်းနေမတိုင်ခင်တော့ပေါ့နော်ဖန်ဆက်ရတယ်ပြီးတော့ဒီနေ့ကျွန်တော်မှမမောက်ဆိုလို့ရှိရင်ခုနှစ်ချိန်မြောက်ရုံးစိတ်မှာထောင်နေစီထောင်နေတရားရုံးကနေပေါ့နော်ထောင်၃နှစ်ချလိုက်ပါတယ်ငါငါကကြီးနေကျွန်တော်ဆိုဆယ်နဲ့ပြီးထားတာဒီကိုစီဘူးသွားမယ်ဆိုလို့ရှိရင်မီဒီယာကိုဒီမျိုးပေါ့နော်ကြီးကျက်လို့မရပါဘူးမီဒီယာကိုဖွင့်ပြရမယ်ဒါဟုတ်ဘလို့အုပ်ချုပ်သူတွေဒီပြည့်ပြီးဖို့လိုပါတယ်ဒီဟာမျိုးဆက်လက်ပြီးတော့သတင်းတော်တွေရဲ့လက်ဖွင့်မရှိဆိုလို့ရှိရင်ဒီကူဝစီကိုသွားတယ်လို့ပြောတဲ့ဥစ္စာကရက်စတန်စန်တလန်လို့ကျွန်တော်တို့မှတ်ချက်ပြုကြည့်ပါမယ်
။သတင်းတော်ကိုမင်းညိုကိုဆေးဥချွေကောင်စီက DBB သတင်းဌာနအပါအဝင်သတင်းဌာန၅ခုပိတ်သိမ်းမခံရခင်မတ်လ3ရက်နေ့ကပြည်မြို့ရွှေစံတော်ဖျားမြောက်ဘက်ဆောင်နှမ်းမှာပြုလုပ်တဲ့ចောင်းသားတပိတ်စစ်ကြောင်းမှာတွားရောက်သတင်းယူစဉ်အကြမ်းဖက်ဂျိုင်းနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖန်စီခံရစဉ်ကဥကောင်းနဲ့ခန္ဓာကိုယ်အနှံ့ဂျိုင်းနဲ့ခံခဲ့ရပြီးပြည်မြို့ဒေသကုတ်ကဲမှုစစ်ဌာနချုပ်မှာ3ရက်ခန့်ဖန်စီထိန်းသိမ်းခံထားရပြီးတော့ထောင်လွှင့်တရားစီရင်ရေးအနေနဲ့9ကြိမ်မြောက်ရုံးချင်းအပြီးမှာပဲအခုလိုထောင်လွှင့်3နှစ်ကြာခံစေဖို့အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်စစ်ကောင်စီကအာဏာသိမ်းပြီးနောက်သတင်းတော့တချို့ကိုအကြောင်းပြချက်မရှိပဲဖန်စီစစ်ဆေးတာအဲ့ဒီဖန်စီထားတဲ့သူတွေကိုမိသားစုနဲ့တွဲခွင့်မပေးပဲအမှုတက်တာတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့သတင်းတွေကိုအွန်လိုင်းပေါ်မှာတင်ပြနေတဲ့ Voice of Myanmar သတင်းဌာနတည်ထောင်သူလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ကိုနေလင်းလို့တည်ကြတဲ့ဦးနေမျိုးလင်းနဲ့သတင်းတော့ဦးရှိုင်းအောင်တို့ကိုပြီးခဲ့တဲ့ April 29ရက်မနက်ပိုင်းကမင်းမြန်းစရာရှိတယ်ဆိုပြီးခေါ်ဆောင်သွားခဲ့ပါတယ်။ညနေပိုင်းမှာပြန်ပို့ပေးမယ်ဆိုပြီးတော့အာဏာပိုင်တွေကပြောဆိုသွားပေမဲ့ခေါ်ဆောင်သွားပြီး16ရက်အကြာမေလ12ရက်မှာတော့သူတို့နှစ်ဦးကို905ကာကြီးနဲ့ရုံးထုတ်ရမန်ယူပါတယ်။လာမယ့်မေလ24ရက်နေ့ကိုပြန်လည်ရုံးထိုးဖို့တတ်မှတ်လိုက်တယ်လို့ဦးနေမျိုးလင်းရဲ့ဇနီးက VOA ကိုပြောပါတယ်သူတို့နှစ်ဦးကိုခေါ်ယူခံရချိန်ကနေအခုချိန်ထိမိသားစုဝင်နေတဲ့တွေးခွင့်ရတာမရှိသလိုဘလို့ကြောင့်အခုလိုအမှုတက်အေးအေးယူခံရတယ်ဆိုတာအပအဝင်ဘာရီစစ်မေးခံရတယ်အခုလက်ရှိဘယ်မှာဖမ်းဆီးထားတယ်သူတို့အမှုကိုဘယ်မှာစစ်ဆေးသွားမလဲဆိုတာတွေကိုမိသားစုကသိခွင့်မရသလိုမေလ12ရက်ရုံးထိုးရမန်ယူတာကိုလည်းမိသားစုအနေနဲ့ကြိုတင်မသိရှိလိုက်ရဘူးလို့ဇနီးဖြစ်သူက VOA ကိုအခုလိုပြောပါတယ်
။မှန်ယူတယ်ပြောမလားရုံးစတင်တယ်ပြောမလားဘလို့မန်းကိုအမကလေးပြေးပြေးချာချာကိုစုံနှံလို့အမရောက်ဖြစ်နေ24ရက်နေ့ရုံးချင်းဆိုတာပဲသိတယ်။နောက်လိုက်လေးပြီးတော့လည်းရမန်ယူတာလို့လို့ပါမှမသိဘူးတရားရုံးကိုသွားမေးတော့လည်းတရားရုံးမှာဒီနေ့ဆိုအမတိတိကျကျတရားရုံးသွားဆောင်မယ်ဒါမှမသိလိုက်ဘူးပေါ့နော်။သူကချက်ချင်းပဲဟိုဖြစ်ပြီးတော့မှတမ်းပြီးတော့ပြန်ဟိုဖြစ်သွားတာပေါ့နော်ပြန်ခေါ်ပါတယ်ဆိုပြီးတော့ပဲလို့ပဲသိရတယ်။ကြတဲ့မတွေ့ရဘူးအဆက်အသွယ်လည်းမရဘူးပေါ့နော်ဒါအချိန်ကတည်းကအခွင့်အရေးပေါ့ပြောရမယ်ဆိုလို့ရှင်အခုလူပြောက်ရတင်ရဖိုက်တဲ့အခွင့်အရေးကတော့လုံးဝကိုမရှိကြပါဘူးနော
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရင်နောက်တွေကိုဖမ်းဆီးတာတွေတရင်ဌာနတွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေပိုက်စိတ်သက်လှုပ်ဆောင်နေတာပါပြီးခဲ့တဲ့ April 25ရက်နေ့ကလည်းတန်လင်ပို့စ်ချာနဲ့ Editor ချုပ်ဟောင်းမတ်တူတူတာနဲ့သူ့သားအပါအဝင်၄ဦးကိုညဘက်မှာအေဇင်းစစ်ဖို့အတွက်ဝင်ရောက်ရှာဖွေရဲဆိုပြီးနေအိမ်ကိုရှာဖွေကဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။ဖမ်းခံရချိန်မှာအေဇင်းမတိုင်တဲ့အတွက်ဆိုပြီးဖမ်းဆီးခံရတာဖြစ်ပေမဲ့နှစ်ရက်ကျော်ကြာစစ်ဆေးခံရပြီးနောက်မှာတော့အင်းစိန်ထံကိုပို့လိုက်ပြီးတော့တပ်မတော်ကိုအကြီးညိုပြတ်အောင်လှုပ်ဆောင်မှုပုံမှန်905ကာကြီးနဲ့တရားစွဲခံလိုက်ရပါတယ်။သူတို့အမှုကိုမေ13ရက်ကြာတာပရိနိမှာယုံချင်းအနေနဲ့ချိန်ဆထားတယ်လို့နှီးဆက်သူတို့ကအခုလိုပြောပါတယ်
။ကြာ13ရက်နေ့မှာယုံချင်းရှိတယ်ဒီနေရာနေတဲ့ဆင်းတော့ကျွန်မမင်းကြီးကတခြားမင်းကြီးကဘာမှမသိရသေးဘူးနဲ့ဒီကြားထဲကနေရဲစခန်းနေကျွန်တော်သိရတော့905ကကြီးနေဆွဲတယ်ပဲပြောတယ်။ဟုတ်ကဲ့အခုထိတော့အဲ့လောက်ပဲသိရသေးတယ်။ဒီကျွန်တော်တို့တညင်စခန်းနေဆွဲတယ်ဆိုတော့တညင်စခန်းကိုမေးကြည့်ရပါတော့။မေးကြည့်တော့905ကကြီးလို့အကုန်လုံးလို့ပြောတယ်သူ၄ယောက်လုံးတော့လို့ပြောတယ်။စိတ်တော့မကောင်းဘူးပေါ့နော်။ကျွန်တော်ကဘာမှအပြစ်ရှိလို့ခံရတာမဟုတ်ဘူး။ဒါမတရားဖန်ဆီးခံရတာပါလို့လေ။ကြောက်ကြပါလေ
သူတို့တွေလည်းအခုချိန်တည်းမိသားစုနဲ့လူချင်းတွဲခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေမှာတရင်ယူနေစဉ်တရင်နောက်တွေဖမ်းဆီးခံရတာသူတို့နေအိမ်တွေထဲဝင်ရောက်ဖမ်းဆီးတာတွေလုပ်နေတာမှာဖေဖော်ဝါရီလ၁ရက်နေ့ကစလို့ဒီနေ့အထိတနိုင်ငံလုံးမှာဖမ်းဆီးခြင်းခံရတဲ့တရင်နောက်80ထက်မနည်းရှိနေပါတယ်အဲ့ဒီတွေကမှအယောက်30ပြန်လည်လွတ်မြောက်လာပေမဲ့အယောက်40ကျော်ကတော့တမတော်အကြီးညိုပြက်စီအောင်ပြောဆိုရေးသားမှုရတတကြီးဥပဒေပုံမှန်905ကာကြီးနဲ့အမှုဖွင့်ကအကျဉ်းထောင်တွေနဲ့စစ်ကြောရေးစခန်းတွေမှာစစ်ဆေးဖမ်းဆီးခံရပါတယ်။နောက်ထပ်အယောက်20နီးပါးကတော့ဥပဒေပုံမှန်905ကာကြီးနဲ့ဖမ်းဝရမ်းထုတ်ခံကြရလို့ထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။
ကိုရဲမုံကတင်ဆက်ပေးတာပါဆက်လက်ပြီးတော့ဖာပွန်ဒေတာဘက်မှာတက်မရော့ချေကုစကန်လေးကိုဆုံးခွာသွားတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်ကင်းပြည်နယ်ဖာပွန်ခရိုင်အတွင်းမှာမြန်မာတပ်တွေနဲ့ KNU တပ်မ5တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့မြန်မာစစ်စခန်း၄ခုကတော့ခြေစံနဲ့လက်နက်တွေကိုထားရစ်ပြီးတော့စခန်းကဆုတ်ခွာသွားတယ်လို့ပြောပါတယ်ဒီတဲ့ရင်ကို VOA သတင်းတော်မက်အီးမှာကပေးပို့ထားပါတယ
်ကင်းပြည်နယ်ဖာပွန်ခရိုင်အတွင်းကမြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်စခန်းတစ်ခုဖြစ်တဲ့တိမှုထားနဲ့မေရထာစခန်းတစ်ခုကို KNU တပ်မ5ကတိုက်ခိုက်သိမ်းယူပြီးတဲ့နောက်ထပ်စခန်း၄ခုမှာလက်နက်နဲ့ကြီးစံတချို့ထားခဲ့ပြီးစစ်တပ်ကအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကနေဆုတ်ခွာသွားခဲ့ကြောင်း KNU တပ်မ5ကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ
်ဒီလိုနဲ့တို့ဆုတ်ခွာသွားတဲ့စခန်းနဲ့ကျွန်တော်သိရတယ်လို့တော့ဒီနေ့ပေါ်မူထားရဲ့နောက်ပြီးတော့ဒီအော်မမကျိုးတစ်ခန်းရယ်နောက်ပြီးတော့အခုဥတုထာစခန်းရယ်နောက်တစ်ခုကဟိုကိုချာကိုစခန်းကိုအဲ့ဒါဟိုတို့အခုတော့တို့ဟာနဲ့တို့ဆက်ကြရတယ်လို့ကျွန်တော်တို့ဒီရရှိတာပါလေဒီအနာမှာရှိတဲ့ကျွန်တော်တောက်ခွင့်ကိုပြင်းပြပုတ်ချေရတော့နောက်တို့မှာအခက်ခဲမျိုးမျိုးဆောက်ဖြစ်မှာပေါ့နော်အဲ့ဒါတို့လက်နဲ့နေရတော့သူအဲ့မှာပဲတို့ဟိုခြားခဲ့တာပေါ့ဒါပေမဲ့တို့ခရမီကြောင့်ဒီတချို့ပဲပေါ့နော်ကြံနေတာကတော့သူတို့ဖွဲ့ထားတာပြီမှာပေါ့အခုကတော့လက်နဲ့ပုံစံဖွဲ့ထားရဆိုတော့လည်းဟိုအခုတော့မသိရသေးဘူးပေါ့
မြန်မာစစ်ကောင်စီတပ်တွေနဲ့အတူနယ်ကစားတပ်တွေလည်း KNU ကိုထိုးစစ်ဆင်တာတွေရှိနေပြီးဖာပွန်အောက်ပိုင်းမှာနှစ်ဖက်ထိတွေ့မှုတွေရှိနေတယ်လို့လည်းသူကဆက်ပြောပြပါတယ
်ဒီအောက်ပိုင်းမှာမရှိသေးတဲ့အပေါ်ပိုင်းတို့တော့ရောက်မလာဘူးနောက်ပြီးတော့သူတို့ကဒီ CGF ကိုပြောလို့မရသူတို့လာပြီးတော့လှုပ်ရှားတာဒါဒီဟိုစစ်တပ်နဲ့ပေါ်ပြီးတော့မှသူတို့ကလာပြီးတော့လှုပ်ရှားတာတော့ရှိတာပေါ့အေးအဲ့လိုမျိုးလှုပ်ရှားရင်အားဖြင့်တော့အခုဒီအောက်ပိုင်းမှာလှုပ်ရှားတာကြီးပြင်းမှုလည်းဖြစ်တာပေါ့လေဟိုဒီနေ့ကဒီဝါတိုခိုနဲ့အဲတကားဦးကြမှာပေါ့အဲ့မှာစစ်ကောင်စီရှိတဲ့တကားဒါမှသူတို့ဆက်ဆက်ကြီးလည်းမဟုတ်တာဒီဟိုစစ်တပ်နဲ့ပေါ်ပြီးတော့မှသူတို့ဟိုလာတဲ့ပုံမှာအဲ့မှာကြီးပြင်းမှုရှိတာရှိတယ
်မြန်မာစစ်စခန်းလေးကို KNU ကတိုက်ခိုက်သိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးတပ်ဖက်ကလည်းလက်တော့ပြန်တဲ့အနေနဲ့မလကုံမှာဘုံကျဲတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်အတွင်းအရက်သား20လောက်သေဆုံးခဲ့ပြီး30လောက်ကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့တယ်လို့ဆိုပါတယ်တပ်မ5ကလည်း KNU ဗဟိုရဲ့အပြစ်ခတ်ရဲဆဲထားတဲ့မူကိုမလိုက်နာပဲတိုက်ခိုက်နေတာဖြစ်တယ်လို့လည်းစစ်တပ်ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့သလို KNU တပ်တွေဘက်ကလည်းစစ်တပ်ဟာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ်ကိုအရင်ကတည်းကချိုးဖောက်ပြီးသူတို့ရဲ့တပ်မဟာတွေမှာလမ်းတွေဖောက်လုပ်ပြီးအခိုင်အမာခြေကုပ်စခန်းတွေတိုးချဲ့တိစောက်နေကြတာလို့လည်း KNU ဘက်ကပြောဆိုခဲ့ပါတယ်ရှင်
။မအီမာကပြောပြပေးသွားတာပါဆက်လက်ပြီးတော့အာစာဖွဲ့ရဲ့တိုက်ခိုက်မှုသတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေကြားသောရဲတပ်ဖွဲ့ကိုအာစာအစွန်းရောက်ဖွဲ့ကလာရောက်ပစ်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တဦးဒဏ်ရာရရှိခဲ့ပြီးတော့အာစာဘက်ကတဦးကြဆုံးခဲ့ပါတယ်။တိုက်ပွဲရက်စဲနဲ့ရခိုင်ပြည်နယ်မှာဒါပထမဦးဆုံးတိုက်ပွဲဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။ဒီကြောင့်သတင်းအကြီးဆုံးကတော့ကုသောင်းညုံကတင်ဆက်ပေးပါမယ်
။ရခိုင်ပြည်နယ်အနောက်ပိုင်းမောင်တော်မြို့နယ်ကအောင်ချမ်းသာကြီးရွာနီးမှာရှိတဲ့နေကြားသောတပ်တစ်ခုကိုအာစာအစံဖက်ဖွဲ့ကနေပြီးတော့ဒီကနေ့မနေ့ပိုင်းကလာရောက်ပစ်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့တယ်လို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ကပြောပါတယ်။
တော်ကျန်တဲ့သိရတာတော့ဟိုပါဘောကျွန်တော်တို့နေဆက်မှတ်တိုင်ပေါ့နော်နေဆက်မှတ်တိုင်ဘက်မှာဒီမျိုးဟိုပါဘောရေတော့ရေတစ်ခွက်လုံလုံလေးပြီးလို့တဲ့အချိန်မှာကတွေ့ပြီးတော့မှဖြစ်တာပေါ့နော်ဖြစ်လို့ဖြစ်တာပေါ့ဟောဟောဒီတွေ့ဘူးကကျွန်တော်ဒီတော့ကတော့လက်မကြပါဘူးကြတော်10မိနစ်ခန့်တော့တွေ့တွေ့မှုဖြစ်တယ်ဆိုတော့ဟုတ
်ဒီနေ့ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာနေကြားဆောင်ရေတူတန်ရရှိခဲ့ပြီးတော့အာစာဘက်ကတူကြဆုံးခဲ့တယ်လို့သိရပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနီးမှာရှိတဲ့ကြီးရွာကဒေသခံတွေကိုလည်းတော်ရဲကိုမတွားကြဘူးအာနာဝင်တွေဘက်ကမှာကြားထားတယ်လို့အောင်ချမ်းသာကြီးရွာသားတူကပြောပါတယ
်ဒီမန္တန်50တနင်္ဂနွေ50နဲ့ကြားမှာဖြစ်တယ်လို့တရင်ကြားရတယ်သူကမိဝါဟို RS ဘက်ကဒီတယောက်ကြားဆုံးတယ်ပြီးလို့ရှိကျွန်တော်တို့ဒီရေဖက်ကတော့ဟိုကြားတာကြားဆုံးတာတော့မရှိဘူးဗျာဒီတန်ရာ3ခုရတယ်လို့ကြားရတယ်ဗျာပြီးလို့ရှိတော့ရွာအော်ဘိုလေးဘောကိုသခန်းရွာနာကိုသခန်းဘိုလေးရနေပြန်ပြီးတိတ်ပြီးမှအဝေးကြီးဟိုတော်ထဲတွေပါတယ်မတော်ခိုင်းနေအဲ့လိုပဲပြောထားဗျာရွာလူတွေတိတ်ပြီးတော်ထဲတွေပါတယ်ဒီအလန်းဝေးတဲ့နေရာတွေမှာမတော်နဲ့အဲ့လိုပဲပြောထားတယ
်စခန်းပြည်နယ်ရဲ့နေဆက်မျိုးတစ်ခုဖြစ်တဲ့မောင်တော်မျိုးနယ်မှာအရင်တော့ကအာစာအဖွဲ့ကနေကြားဆောင်ရဲကင်းစခန်းတွေကိုလာရောက်ပစ်ခတ်မှုတွေရှိခဲ့ပြီးပြန်လေအခုနောက်ပိုင်းမှာတော့အာစာအဖွဲ့နဲ့ထိတွေ့မှုတွေမရှိသလောက်နေပါသွားခဲ့ပါတယ် ပြီးခဲ့တဲ့နှစ်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာတမရုံနဲ့ရခိုင်လက်နက်ကိုင်အီအဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တာကြောင့်တိုင်းနယ်ရှိတဲ့ဒေသခံတွေနေရာဆုတ်ခွာထွက်ပြေးနေကြရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်တုန်းကလည်းလူမျိုးရေးကင်စကတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုင်ဂျာအစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရမှာတိုင်းနယ်ရှိတဲ့ရိုင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်ခင်ဗျာ။
ကိုသားညုံဦးကတင်ဆက်ပေးသွားတာပါ။အခုတော့အမေရိကန်ကိုရောက်လာတဲ့မြန်မာတန်ယုံဝန်ထမ်းတစ်သုံးဦးကြောင့်ကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီကခန့်အပ်လိုက်တဲ့တန်ယုံဝန်ထမ်းတစ်သုံးဦးဟာတာဝန်တွေကိုစပြီးထမ်းဆောင်ဖို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကမြန်မာတန်ယုံကိုရောက်ရှိလာပြီဖြစ်ပါတယ်။ CDM အာနာပီဆန်ရေးမှပါဝင်လို့စစ်ကောင်စီကနေရာဒီကထုတ်ပယ်ခဲ့တဲ့တန်ယုံတတိယအတွင်းဝန်ဦးကျော်စွာတွန်းကတော့သူတို့နေရာတွေမှာအစားထိုးခန့်အပ်သူတွေရောက်လာတာဟာအမေရိကန်နဲ့မြန်မာတန်တမန်ရေးလှုပ်ထုံးအရသာဖြစ်တယ်လို့ VOA ကိုပြောပါတယ်။မိုင်းအခြေအနေကတော့အပြည့်စုံကိုတင်ပြပေးပါပါ
။ Washington DC မြန်မာတန်ယုံက CDM လှုပ်ရှားမှုမှာပါဝင်လို့ရာထူးကနေရက်ဆိုင်ခံလိုက်ရတဲ့ဒုတိယအတွင်းဝင်နေဖြစ်တဲ့ဒေါ်သက်သားမြည်စံဒေါ်စုစုအောင်နဲ့တတိယအတွင်းဝင်ဦးကျော်စွာထွန်းတို့နေရာမှာအစားထိုးခံအပ်မဲ့ဝန်ထမ်းတစ်သုံးဦးဟာ American ပြည်ထောင်စုကိုဖြီးခဲ့တဲ့သတင်းပတ်အတွင်းရောက်ရှိခဲ့တဲ့အကြောင်းတတိယအတွင်းဝင်ဟောင်းဦးကျော်စွာထွန်းကပြောပါတယ်စစ်ကောင်စီကခန့်လိုက်တဲ့တန်ယုံဝန်ထမ်းတစ်သုံးကိုအမေရိကန်ကတန်တမန်ဗီဇာထုတ်ပေးလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့လေဦးကျော်စွာထွန်းကတန်တမန်ရေးလှုပ်ထုံးလုပ်ကြီးကိုအခုလိုပြောပြပါတယ
်ဒီသူတို့စက္ကစစစ်ကောင်စီပေါ့နော်စစ်ကောင်စီကိုအတိမတ်ပြုတယ်ရင်မပြုချင်းတယ်တော့ဒဲတော့တော်လို့မရဘူးဗျဒဲသက်ဆိုင်တယ်ဆိုတော့တော်လို့မရဘူးပေါ့နော်အဲဘာလို့လဲဆိုတော့ဟိုကျွန်တော်တို့တန်တမန်ထုံးစံရရက်စစ်ပိုးကရဟုတ်ကလားလှုပ်တဲ့လူကိုဒီဘက်ကလက်မခံဘူးဆိုရင်ဒီဘက်ကလှုပ်တဲ့လူကိုလည်းဟိုဘက်ကလက်ခံမှာမဟုတ်ဘူးလေအဲ့ဒီဘောတရားလေးတော့ရှိတယ်ကျွန်တော်တို့ရဲ့သံတမန်ရဲ့အသွားလာပုံစံကနှစ်မျိုးရှိတယ်လေအဓိကကျွန်တော်တို့ political post ပေါ့နော်သံတမန်ကြီး level ပေါ့အဲ့ဒါရဲ့ကျွန်တော်တို့ဒီဘက်အောက်က staff ပေါ့နော် other rank သံမူကြီးရဲ့အောက်ကစပြီးတော့ကျွန်တော်တို့ဒီအောက်စီတန်ယုံစီအထက်ကကျတော့ကျွန်တော်တို့ကဒါဟို supportive ပေါ့နော် logistic postal လောက်ရရပါတယ်ဒီအဖွဲ့တွေကိုလက်ခံခြင်းလက်မခံခြင်းဆိုတာကအာဒီစကောစီဘောကိုထောက်ခံခြင်းမထောက်ခံခြင်းတော့လုံးဝမတက်ဆိုင်ပါဘူးခင်ဗျတခုပဲရှိတာကကျွန်တော်မြန်မာအတိုင်းဝန်တွေပေါ်ကိုသက်ဆိုင်အာရှနိုင်ငံတွေရဲ့အုံမြင်မှုကိုကျွန်တော်အဓိကလောင်းမေးကြည့်ရမှာ
အဲ့တော့လက်ရှိအနေအထားမှာအာရှအမေရိကန်နိုင်ငံကမြန်မာအတိုင်းဝန်ပေါ်ဆက်ဆံရေးအနေအထားရောဘယ်လိုရှိလဲရှင
်ဒါမဲ့ဆိုရင်အနာဆက်အနာသိမ်းပြီးနောက်ပိုင်းမှာတည်းကကျွန်တော်တို့တန်ယုံက isolated ဖြစ်သွားတာပဲ။ဟိုမြစ်ပြည်စီဝေးမြစ်ပြည်ခန်းလားမြစ်ပြည်ပွဲလမ်းတစ်ပင်မှဖိတ်ကြားခံရခြင်းမရှိတော့ဘူးလေ။တန်ယုံကဖွင့်ထားတာ functioning ရတာမှမရှိတော့ဘူး။ဒါနဲ့ကျွန်တော်တို့ဟိုမိကုံရေးဌာနကို report ပို့တာလွယ်ရကျန်တဲ့ပါလောက်ပါမှမရှိတော့ဘူး။
တကယ်တမ်းမှာတန်ယုံရဲ့အလုပ်ကတော့ဒီရောက်နေတဲ့နိုင်ငံတွေမှာရှိတဲ့နိုင်ငံသားတွေရဲ့အလုပ်ကိုဆောင်ရွက်ရတယ်။နောက်ကိုယ်နိုင်ငံသားတွေရဲ့ယုံကြည်မှုလည်းရှိရမယ်ဆိုတော့အခုမြန်မာနိုင်ငံရဲ့အခြေအနေနဲ့လက်ရှိတန်ယုံအနေထားအရဆိုရင်မြန်မာနိုင်ငံသားတွေဘက်ကကောယုံကြည်မှုရမယ်လို့ထင်လားရှင
်။ယုံကြည်မှုကတော့ဟိုအရင်တည်းကမြင်ခဲ့တဲ့အမြင်ရှိတဲ့အတွက်ကြောင့်အခုဆိုရင်ပူဆိုးသွားပြီပေါ့။ဘသူကမှလည်းဆက်ဆံခြင်းလိုခြင်းမရှိကြတော့ဘူး။ပြောဆိုဘလို့ထုတ်ပြန်ကြပြောမှလဲလူကြီးလက်ခံခြင်းမရှိကြရတာတော့အကောင်လုံးကတွေ့နေကြတာပဲ
တကယ်လို့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ခဲ့လို့အရသာဆိုးရလက်ထဲကိုအာဏာပြန်ရပြီဆိုရင်ဥကြော်စွာထုံးလို့ကဒီတန်တမန်ဝန်ထမ်းတွေဖြစ်ဆက်သွားမလားဘာဆက်လုပ်မလဲရှင
်ကျွန်တော်တို့ကတော့အကောင်လုံးကတို့ NGD ဆိုးရပြန်တက်လာပြီဆိုတော့ကျွန်တော်တို့ကဆက်လက်ပြီးတော့ဆောင်ရွက်သွားမှာပါတန်တမန်နေနဲ့ပဲဆက်လက်ဆောင်ရွက်သွားမှာပါအခုလက်ရှိမှာလည်းဒါစက္ကန့်စီဘက်ကကျွန်တော်တို့ကိုထုတ်တယ်လို့ဆိုပေမဲ့လည်းကျွန်တော်တို့ရဲ့စိတ်ထဲမှာပို့ဖို့တဏ္ဍာမန်လို့ပဲသဘောထားပြီးတတ်မှတ်ထားရတယ်။အဲဟိုတလောကပဲကျွန်တော်တို့နိုင်ငံကြီးပြောင်းစုဝင်စီပေါ့နော်။တော့ဒီမှာအောင်ဒါလည်းကျွန်တော်တို့ကိုတဏ္ဍာမန်ဖြစ်အဆက်လက်ပြီးအတိမတ်ပြပြီးပို့သက်ဆိုင်နိုင်ငံရေးကိုတောင်းဆိုထားတာလည်းရှိပါတယ်။
Washington DC ကမြန်မာတန်ယုံကိုရောက်ရှိလာတဲ့ဝန်ထမ်းတစ်သုံးဦးမှာဒုတိယအတွင်းဝင်နှစ်နေရာအတွက်အမျိုးသားတဦးအမျိုးသမီးတဦးနဲ့တတိယအတွင်းဝင်နေရာအတွက်အမျိုးသမီးတဦးဖြစ်တယ်လို့ဦးကျော်စွာထွန်းကပြောပါရယ်အခုလိုတန်ယုံဝန်ထမ်းအစ်စ်တွေရောက်ရှိလာတာနဲ့ပတ်သက်လို့မြန်မာတန်ယုံကတာဝန်ရှိသူတွေကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဖြေဆိုမဲ့သူမရှိခဲ့ပါဘူးဒေါက်ဆန်စုကြည်ဦးဆောင်တဲ့ NLD အစိုးရကခန့်အပ်ခဲ့တဲ့အမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကတော့လက်ရှိစစ်ကောင်စီလက်ထက်မှာလည်းဆက်ပြီးတာဝန်ထမ်းဆောင်နေဆဲဖြစ်ပါရဲ့ရှင်
။မန်အင်ဂျင်နိုင်ကတက်ဆက်ပေးသွားတာပါ။ အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းအဆောင်တွေကိုမူရင်းရပုံအပြတ်တင်ဆက်ပေးပါမယ်။စစ်တပ်ကတော့မြန်မာနိုင်ငံကိုပြည်နယ်ရေးလမ်းကြောင်းပေါ်ကိုဆွဲချသွားပြီးပြည်သူတွေဘက်ကလည်းခုခံတော်လှန်မှုဆုံးဖြတ်ထားတဲ့အခြေအနေမှာရှိနေပါတယ်။အခြားတစ်ဖက်မှာလည်းမြန်မာနိုင်ငံဟာကြဆုံနိုင်ငံတစ်ခုစီကိုဦးတည်နေပါတယ်။ဒီလိုအစွန်းနှစ်သက်ဖြစ်နေတာကိုအမေရိကန်တွေနဲ့ဘယ်လိုအကောင်းဆုံးတုံ့ပြန်တင်တယ်လဲဆိုပြီးရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကပဲတင်ဆက်ပေးတာပါတယ်။တော်လန်ရေးတော့မဟုတ်အလုံးစုံပြတ်သွင်းရေးစီမြန်မာဦးတက်နေပြီလားဆိုတဲ့ခေါင်းစဉ်နဲ့ Center for Strategic and International Studies သတင်းအွန်လိုင်းမှာဖော်ပြထားတဲ့ Gregory B. Polly နဲ့ Simon Tran Hardis တို့ရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ဘုံသဘောတူညီချက်9ရက်နဲ့ပြီးဆုံးသွားခဲ့တဲ့အရှိတောင်အာရှထိပ်သီးဆွေးနွေးပွဲအပြီး2ရက်ကြာမှာမြန်မာစစ်အုပ်စုကသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ရမှာတော့တိုင်းပြည်တည်ငြိမ်မှသာလျှင်အာဆီယံရဲ့အကြံပြုချက်တွေကိုစဉ်းစားမယ်လို့မှတ်ချက်ပေးထားပါတယ်။အခြားတစ်ဖက်မှာတော့ဆန္ဒပြသူတွေပေါ်ဆက်လက်အကြမ်းဖက်ပြိုကွဲနေပြီးလက်နက်ကန်တိုင်းရင်းသားအုပ်စုတွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်တဲ့။အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပို့ကတော့မျောလင်းချက်အနှဲငယ်ပဲရှိရလို့ဆိုပါရတယ်။ချိတ်ချောက်မှုတွေကြားမှာပဲတိုင်းပြည်ထဲမှာလူလူအခန့်ရေးလှုပ်ရှားမှု CDM ဘန်ဝန်နဲ့ဆေးဝန်နဲ့ရဲ့ဆန့်ကျင်မှုတွေဆက်လက်ဖြစ်ပေါ်နေပြီးအာဏာသိမ်းမှုနဲ့ကိုဗစ်ကပ်ဘေးတို့ကြောင့်မြန်မာလူဦးရေရဲ့ထက်ဝက်လောက်ကိုဆင်းရဲတွေနှက်သွားစေမယ်လို့ကုလသမဂ္ဂက AP 30မှာအစီရင်ခံစာထုတ်ပြန်တာပါတယ်။မြန်မာပြည်ရဲ့တောတောင်ထူထပ်တဲ့နေဇွန်နယ်ဖျားဒေသတွေကိုတဒါဇင်ထက်မနည်းရှိတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကထိန်းချုပ်ထားတာဖြစ်ပြီးတိုက်ပွဲအရှိန်မြင့်တက်လာတာမို့ပြည်ရရဲ့ပိုင်းတွင်ကမြန်မာစစ်အုပ်စုရဲ့ရဟယင်ဒစင်ကိုကချင်လွတ်မြောက်ရေးတပ် KIA ကပစ်ချလိုက်တယ်လို့ဆိုပါတယ်။ထို့အတူမြန်မာစစ်တပ်နဲ့ကရင်လွတ်မြောက်ရေးတပ်မတော် KNL တို့ရဲ့တိုက်ပွဲတွေလည်းပြင်းထန်နေပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေတယ်လို့ဖော်ပြထားပါတယ်။အမေရိကန်နဲ့မဟာမိတ်တိုင်းပြည်တွေကအကြမ်းဖက်မှုတွေရဲ့တံပိုးနဲ့ဒီမိုကရေစီပြန်လည်ရရှိဖို့ဆိုတဲ့ရည်ရွယ်ချက်၂ရက်နဲ့စစ်ဘိုလ်ချုပ်တွေနဲ့သူ့အတိုင်းဝိုင်းတွေကိုစီးပွားရေးပိတ်ဆို့တာတွေပြုလုပ်နေပေမဲ့လည်းစစ်အုပ်စုအနေနဲ့နောက်ဆုတ်ဖို့မရှိသလိုပြိုကွဲဖို့အရေးအောင်လည်းမတွေ့ရဘူးလို့ဆိုပါရယ်ပိတ်ဆို့မှုတွေကပြောင်းလဲပြေးနိုင်တော့မှလာပေါင်းများစွာအချိန်ယူရမယ်လို့ဆိုပါရယ်အခုတော့အချိန်တိုအတွင်းမှာပဲမြန်မာနိုင်ငံဟာပုံမိုဆင်းရဲငတ်မော့လာပြီးပုံမိုပြီးတော့အကြမ်းဖက်လာတယ်လို့ဆိုပါရယ်ဒါကြောင့်အမေရိကန်ရဲ့အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဒီမိုကရေစီပြန်လည်ဆောင်ကျင်းပေးဖို့ရည်ရွယ်ချက်ပန်းနိုင်ကလည်းမအောင်မြင်ဘူးလို့ဆိုပါရယ်အကြမ်းဖက်မှုတွေရပ်တန့်စေဖို့ဆိုရင်အမေရိကန်အနေနဲ့အာဆီယံကြိုးစားခဲ့သလိုဆေးအုပ်စုနဲ့တွဲဆုံညီနိုင်ခြင်းကအကောင်းဆုံးလို့ဆိုထားပြီးဒီမိုကရေစီပြန်လည်ဆောင်ကျင်းပေးဖို့ဆိုရင်တော့စစ်ဘုတ်ချုပ်တွေကိုကျူးလွန်ထားတာများပြန်လည်တာဝန်ယူစေပြီးမြို့တော်ညမောင်ဆိုတာ NUG နဲ့ CDM လှုပ်ရှားမှုကိုပုံမထောက်ခံပေးရမယ်လို့ဆိုပါတယ်။ထို့အတူတိုင်းရင်းသားလက်နက်ကိုင်တွေရဲ့ခုခံတော်လှန်မှုကိုလည်းဒန်းတူထားထောက်ခံပေးရမှာဖြစ်ပြီးလူမျိုးစုလိုက်အစုအဖွဲ့အကြားမဟာမိတ်ဖြစ်တော်မူက Federal Democracy တစ်ကိုဆောင်ကျင်းပေးလာနိုင်တယ်လို့တောက်ပြထားပါတယ်။ဒီလိုမှမဟုတ်ရင်တော့အခုလိုဗိုလ်နေမြဲကြားနေမြဲအခြေအနေတွေဟာသွေးထက်တန်ရုံနဲ့စီးပွားရေးပြိုလဲပြီးကြာရှုံးနိုင်ငံတစ်ခုလည်းဖြစ်ကောင်းဖြစ်သွားနိုင်ရဲ့လို့ဆိုပါတယ်။အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေအတွက်မြန်မာပြည်နဲ့ပတ်သက်လို့ရွေးချယ်စရာအနည်းငယ်သာရှိပေမဲ့လည်းလောလောဆယ်တော်တစ်ခုမှအဆင်မပြေသေးဘူးလို့ဆိုပါတယ်။အာဆီယံမြေဂျာဝင်ဆောင်ရွက်မှုကလည်းနိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာစစ်အုပ်စုကိုအချိန်တိုအတွင်းအနည်းချင်းလောက်ပဲဂျာဝင်ပေးလို့ရတယ်ဆိုတာကိုပြသနိုင်တဲ့အနေအထားပဲရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကတော့တိုင်းပြည်ကိုနှိတ်ကုတ်ရေးလမ်းကြောင်းပေါ်ကိုဆွဲချသွားပြီးမြန်မာပြည်သူတွေကလည်းခုခံတော်လှန်ရေးဘက်ကိုရွေးချယ်ထားကြပြီဖြစ်တယ်လို့ဆိုပါတယ်။အမေရိကန်အနေနဲ့အကောင်းဆုံးလုပ်နိုင်တာကတော့အစွန်းနှစ်ဖက်ရှိတဲ့အနေနဲ့တစ်ဖက်ကိုထောက်ပံ့တစ်ဖက်ရဲ့တရားဝင်မှုကိုပိတ်ပင်ပြီးလူသားချင်းစာနာတဲ့အကူအညီတွေကိုမိတ်ဖက်နိုင်ငံတွေနဲ့အတူပေးကမ်းသွားရုံပဲရှိတယ်ဆိုပြီးတော့စောင်းမဖို့အဆုံးသတ်ထားပါတယ်။အပြည့်စုံတော့ www.csis.org မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေးတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bemis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်။
ခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးဒေါက်တာတန့်စော်ရဲ့ပြည်သူ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ တနက်တန်ရာကြောင့်ခြေလက်အယိုးကျိုးတဲ့အခါတန်ရာကိုပတ်တီးစီးပြုံနဲ့မလုံလောက်တော့ပဲတစ်သားကြောင့်လိုမျိုးမှာကျိုးတဲ့အရာတစ်ခုခံပြီးတော့တန်ရာရဲ့ခြေလက်ကိုမလှုပ်နိုင်အောင်ကြက်စီထားပေးဖို့လိုအပ်ပါတယ်လူလူနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန်းစောကတင်ပြပေးတာပါတယ
်ခြေလက်တွေကိုတနက်ထိမှန်ပြီးတနက်တန်ရာကြောင့်အယိုးကျိုးပြီလို့သိရတဲ့အခါဒံရကိုပတိမစည်းခင်မှာဒံရကနေသွေးထွက်များနေမလားဆိုတာကိုအရင်ဆုံးစစ်ဆေးကြည့်ရှုရမှာပါသွေးထွက်များနေတယ်ဆိုရင်သွေးထွက်တာနည်းသွားစေဖို့အတွက်အရင်ဆုံးလုံဆောင်ပေးဖို့လိုတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်ဒေါက်တာဟင်းထက်ကအခုလိုပြောပါတယ
်သွေးနှုတ်ကြုံထွက်ပြီဆိုရင်တော့ချောင်းနဲ့တက်တယ်ပါခုနလိုပဲ limited တစ်ချက်အနေနဲ့ဒံရကိုရှင်းရှင်းလင်းလင်းမြင်ရဖို့အတွက် exposure ပေါ့နော်အပေါ်ကအုပ်ထားတဲ့အင်ကြီးတွေပေါင်းမီတွေအကုန်လုံးကိုကျွန်တော်ကချွတ်တင်ချွတ်တယ်ချွတ်လို့မရရင်ညှက်တယ်ညှက်တယ်နော်ညက်ပြပြီးတော့တရားကိုကျွန်တော်ကရေးတက်ပါတော့အကျော်စီးရင်လည်းကျွန်တော်ကစီးမယ်ပေါ့နော်ကဲသွေးနှုတ်ညွန်ထွက်သွားပြီဆိုရင်တော့ကျွန်တော်တို့ကဟိုလိုအပ်တာကဘာလဲဆိုတော့ pressure dressing ပေါ့နော်သွေးထွက်တဲ့နေရာကိုလက်နဲ့ခဏဖိဖိပြီးတော့ပတိစားအရှိပတိစားအရှိကိုကျွန်တော်တို့ကအဖျားကနေစပြီးတော့တရားအပေါက်ပြည့်တဲ့အထိပြည့်တဲ့အထိသွင်းတယ်ပတိစားလိုသေးတယ်ဆိုရင်အဆုံးသက်တစ်ခုနဲ့နောက်တစ်လေးရဲ့အစာကိုချီချီပြီးတော့ထပ်ပြီးတော့သွင်းတယ်ပတိထက်ပြီးရင်အပေါ်ကနေနည်းနည်းလေး gentle pressure ပေါ့နော်အသာလေးဖိထားမယ်3မိနစ်လောက်ပေါ့နော်အပေါ်ကနေဖိထားဖိထားပြီးလို့ရှိရင်အပေါ်ကနေပတိလေးကိုနည်းနည်းလေးချက်ချက်လေးစီးပေးမယ်ပေါ့နော
်တနက်တန်ရာကိုသွေးထွက်နေအောင်လှုပ်ဆောင်ပေးပြီဆိုရင်ဒုတိယဆင့်အနေနဲ့အယိုးကျိုးနေတဲ့ခြေဒါမှမဟုတ်လက်ကိုမလှုပ်ရှားအောင်လှုပ်ဆောင်ပေးဖို့လိုတယ်လို့သိရပါတယ
်အဲ့ဒီကျိုးနေတဲ့အယိုးရဲ့အောက်ကနေ splint ခေါ်မှာပေါ့ကျွန်တော်ကအမားချောင်းတစ်ချောင်းလက်ထူပြားတစ်ချောင်းဖြင့်ဖြစ်မယ်တစ်သားချောင်းလေးတစ်ချောင်းဖြင့်ဖြစ်မယ်ဝှချမ်းများလေးတစ်ချောင်းဖြင့်ဖြစ်အဲ့အလေးတစ်ခုခံပြီးတော့အဲ့အယိုးကိုလှုပ်ရှားမှုနည်းအောင်ပေါ့ကျွန်တော်ကစီးမယ်ပေါ့နော်။နောက်ပြန်ပြီးတော့စီးရမယ်။သွေးလည်းပမှုကောင်းအောင်လည်းခက်တင်းတင်းကျပ်ကျပ်စီးဖို့တော့မလိုဘူး
။အယိုးကျူတာတိတာထင်ရှားရင်အယိုးကျူမျိုးဆိုတာကိုအလွယ်တကူခွဲခြားလို့ရပြီမယ်။အယိုးကျူတာတိတာထင်ရှားမှုမရှိရင်တော့ဓာတ်မှန်ရိုက်ကြည့်တဲ့အချိန်မှသာတွေ့မြင်ရလေးရှိရပါ။ဒဏ်ရာရတဲ့ခြေဒါမှမဟုတ်လက်ဟာအထိမခံနိုင်အောင်နာကျင်နေပြီးမလှုပ်နိုင်မထောက်နိုင်ဖြစ်နေရင်အယိုးကျူနိုင်တယ်လို့ယူဆပြီးတစ်သားကြောင့်လိုမျိုးမှာကြောတဲ့အရာတစ်ခုခံကကျက်စီးပေးထားတင်တယ်လို့ဒီမိုကရေစီကလင်းနစ်မှာအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာမေကပြောပါတယ
်။အဲပုံမှန်တော့အယိုးကျိုးရဆိုလို့ရှိရင်တော့ဆရာဝန်နေဆေးရုံမှာဆက်လက်မယ်ဆိုရင်တော့ X-ray ရိုက်ကြည့်ရတော့ဘာလို့လုံးဝသိနိုင်မှာပေါ့နော်။အပြင်လူအနေနဲ့ပေါ့နော်ကေဒီလူနာကအဲ့ဒံရရတဲ့နေရာလားမှာပေါ့နော်ခြေရောက်ကအရန်နာနေတယ်မလှုပ်နိုင်တော့ဘူးမထောက်နိုင်တော့ဘူးအရန်လဲရောင်ကိုင်းနေမယ်ဆိုလို့ရှိရင်တော့ပေါ့နော်အတတ်နိုင်ဆုံးတော့ခြေရောက်တို့လက်တို့မလှုပ်နိုင်အောင်လို့ဘေးရနေပြီးတော့ပေါ့နော်spring လို့ခေါ်တဲ့ဓာတ်ထူပြားပဲဖြစ်ဖြစ်တစ်သားပဲဖြစ်ဖြစ်အမှတစ်ခုနဲ့ပေါ့နော်ခြေရောက်လက်ပေါ့နော်တစ်ခုခုမလှုပ်နိုင်အောင်လို့ဒီတိုင်းနေနိုင်အောင်လို့စီးပေးထားလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေပါတယ်။ဟိုတိနိုင်လားဆိုတော့အမှန်တကယ်တော့ X-ray ရိုက်ကြည့်မှတော့ကျိုးမကျိုးတော့သိမှာပေါ့နော်။အဲ့ခါကျတော့ဒီဟိုဒီတိုင်းအပြင်လူနေနေရကြတော့ဒီတိုင်းဟိုလူနာကမထောက်နိုင်ဘူးလို့နားတယ်လို့ပြောလို့ရှိရင်တော့စီးပေးလိုက်ရင်တော့အကောင်းဆုံးပါရှင
်။ခြေလက်တွေမှာတနက်တန်ရာကြောင့်အယိုးကျိုးပြီလို့သိရတဲ့အခါဒံရကိုပတိစီပေးုံနဲ့မလုံလောက်တော့ပဲတစ်သားကြောင့်လိုမျိုးမာကျောတဲ့အရာတစ်ခုခံပြီးဒံရရတဲ့ခြေဒါမှမဟုတ်လက်ကိုမလုံနိုင်အောင်ကျက်စီပေးထားဖို့လိုတဲ့အကြောင်းသတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါက်တာတန်းဆိုကလူလူချမ်းမရေးအစီအစဉ်ကိုတင်ဆက်ပေးသွားတာပါ VOA American တန်ကချက်သက်ပရိနဲ့မနေ့ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတခါမှာတော့ဦးကျော်တနာရဲ့မြမအရေးသုံးသက်ချက်ကိုကြားကြမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့တာရက်ပေါင်း100ပြည့်သွားပြီတိုင်အောင်တိုင်းပြည်ကိုမထိန်သိမ်းနိုင်သေးပါဘူး။တိုင်းပြည်အခြေအနေကလည်းအတော့ကိုကျဆင်းဆိုးယူသွားခဲ့ပါပြီ။ရှေ့မှာဘာဆက်ဖြစ်လာနိုင်မှာလဲ။မြမအရေးသုံးသက်သူလည်းဖြစ်တက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့ဒေါက်တာတင်းဆွေနဲ့ဦးကျော်တနာကဆွေးနွေးသုံးသပ်ထားပါတယ်။
တင်ရှိခင်ဗျာဦးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရာရပောင်းတရားပြေးခဲ့ပါပြီတက်လာတော့ကသူတို့လွယ်လွယ်ကူကူနဲ့သူတို့လူကျင်တဲ့အတိုင်းလုပ်လို့ရလိမ့်မယ်လို့မျိုးမှန်းခဲ့ပုံရပါတယ်ဒါပေမဲ့ရပောင်းတရားလာကြာလာတယ်တိုင်းကြီးကအချိန်နဲ့ဆွေးယူတစ်ထက်ဆွေးယူလာတယ်စီးပွားရေးကအစပေါ်ဆရာဆိုတော့ဒီအချိန်တွေမှာကျွန်တော်ရှေ့ကိုဘယ်လိုတွက်မှန်းလဲအဓိကအဖြစ်သုံးသပ်သူတွေကတော့ fail stage or revolution ဆိုပြီးတော့ပြောကြတာတွေ့ပါတယ်ဆရာကတော့သုံးသက်သူတက်ကြွလှုပ်ရှားသူနှစ်ခုပေါင်းပေါ့ လို့ကျွန်တော်သုံးပြပါတယ်ဆရာတက်ကြွလောက်ဆရာသုံးသပ်သူပေါ့ဆရာဆရာအနေနဲ့ဘယ်လိုမြင်ပါလဲ first stage revolution ဆိုတော့ကျွန်တော်မြင်တာကတော့နှစ်ခုလုံးက lamp on the road to first stage on the road to revolution ဖြစ်နေလို့ထင်တာပဲခင်ဗျာဆိုတော့ဒီထက်ကအကောင်းဆုံးအခြေအနေဘယ်လိုဖြစ်လာနိုင်လဲဆိုတော့ကျွန်တော်အရင်ပြောကြအောင်ပါဆရာဆိုတော့ဒီဆရာနာချင်းစနစ်ကြဆုံးပြီးတော့ပြည်သူတွေမြန်မာနဲ့ဒီမိုကရေစီလမ်းကြောင်းကိုနည်းနည်းစမ်းစမ်းပြန်လည်ရောက်လာနိုင်မယ်အလားလားမြင်ရပါလားခင်ဗျာ
အဲဥကျော်သားလာပြောသူပေါ့နော်ဟိုတက်ကြွလှူရှားသူနိုင်ငံကြီးတွေပါတဲ့လူတယောက်အနေနဲ့ပြောရင်ဩဒီဒီຫນွေဥဒေါ်လာယူလို့ခေါ်တဲ့ကျွန်တော်တို့ဒီမှာပြီးမှာအခုဖြစ်ပြနေတဲ့ဖြစ်ပြကြီးကိုအမြန်ဆုံးဆုံးသတ်ပြီးတော့ကျွန်တော်တို့ဒီလူလူတို့လိုချင်တဲ့ပတ်နိုင်ရဖို့ဟာဖြစ်နိုင်တယ်ဆိုတဲ့ပက်ကကြီးကျွန်တော်တင်ပြဆွေးနွေးရပါဖြစ်ပါတယ်နောက်တစ်ခါဟိုမညာမတာအာမနာကျွန်တော်နိုင်ငံကြီးသုံးသတ်တဲ့တော်မှကြည့်လို့ရှိရင်တော့ကကျွန်တော်တို့မြန်မာနိုင်ငံရဲ့အဖြစ်အပျက်ကိုကမ္ဘာဖြစ်ပြီးသားဒေါ်လာရေးတွေဖြစ်ပြီးသားပြောင်းလဲမှုတွေနဲ့ရှိရင်ဘယ်နိုင်ငံမှမရှိတဲ့ဟာလာဖြစ်ပြက်ပြောင်းလဲမှုကြီးဖြစ်တော့ကအဲဘယ်လိုအဆုံးသတ်မလဲဘယ်သူတွေအနိုင်ရမလဲဆိုတာပြောဖို့အင်တာမတ်ခက်သေးတဲ့ကာလလို့ကျွန်တော်မြင်ပါတယ်ဒီရှေ့တော်အရှာမှာဖြစ်ခဲ့တဲ့ကိစ္စတွေတောင်အဖရိကမှာဖြစ်ခဲ့တဲ့ကိစ္စတွေဟောနောက်ပိုင်းမှာခုနအဲမိဂုံးနဲ့မှာပါလို့ပေါ့နော်ကြာရှုံးနိုင်ငံဟာလာဒီအတုံးနှုံးရဲ့နောက်တစ်ခါ Civil War ဆိုတဲ့ပြည်တွင်းစစ်ကြီးစီးရီးယားလိုဖြစ်မယ်စသဖြင့်ပေါ့နော်အဲသုံးသက်ချက်တွေရှိတော့အဲ့ဓာရီနဲ့လေကျွန်တော်တို့နိုင်ငံအတော်မတူပြန်ဘူးခင်ဗျဒါကြောင့်ဘာဘယ်လိုအဆုံးသတ်ပြီးတော့ဘသူတွေကအနိုင်ရမလဲလို့ပြောဖို့အတော်ကိုအခုထိတော့ကိုအတော်ခက်သေးတယ်လို့ဟိုကျွန်တော်မြင်နေခင်ဗျတော်တော်လေးတော့ရှုပ်ထွေးတယ
်ဟုတ်ကဲ့
ဟုတ်က
ဲ့အခုဒါမှအခုလောလောဆယ်မှာကြည့်ရင်ပြည်သူတွေဘက်ကစစ်တပ်ကတော့အင်ဂျန်တက်ကြွနေတယ်အထူးသဖြင့်လူငယ်တွေကသိတက်ကြွတယ်နောက်ပြီးတော့စီးလုံးညီညွတ်မှုခရင်းတဲ့အားသာတယ်တိုင်းရင်းသားတွေလည်းပဲအရင်တုန်းကရွေးကောက်ပွဲမှာတိုင်းရင်းသားတွေနဲ့တလောက်ပြီးမစီးလုံးမညီညွတ်ရွေးကောက်ပွဲဆိုတာလည်းတိုက်ပွဲပဲပေါ့လေအခုကိစ္စမှာကျတော့တိုင်းရင်းသားတွေလည်းပဲတော်တော်များများတက်တက်ကြွကြစီးလုံးညီညွတ်တာတွေ့ရပါဆရာဆိုတော့ဒီအင်အားတွေကိုထက်တွေ့ရင်တော့ဒီမိုကရေစီလူလာတဲ့အင်အားစုဘက်ကအလေးသာနေတဲ့အခြေအနေလို့မပြောနိုင်ဘူးလားခင်ဗျ
อ่าจํานวนไอ้อะตบตู่เลยครับเนี่ยโหดีดีปวยนี้ไปรอบีเมบาเมสโหราตะไบท้าพี่แล้วอคุยะนี่แหละอโจอเม็ดปอเนาะอุจจังน่ะပြောตู่ดีต้ายตาอินอาสุฤเนี่ยต้ายตาลูกอขอมคันได้หละปีมาก็อสุฤอินอาสุฤอ่ะเราลุลัดยังไม่ยากกินเลยยากานี้เลยก็ก้วยละแกแต่ก้วยเปี้ยดิมาอคุเราซีลุญีญ่วมစီလိုညီညွတ်မှုဆိုရတဲ့အပြန်အလှန်နားလည်လေစားမှုအပြန်အလှန်ခံစားမှုတွေတူညီမှုဆိုတဲ့ရလဟာကျွန်တော်တို့ဘယ်လိုနည်းနဲ့မှဟလာဟိုဟိုဟိုလွယ်တဲ့ကိစ္စမဟုတ်ဘူးအဲ့ဒါကြီးကျွန်တော်တို့ရနေတယ်အဲ့လိုရခြင်းဟာအနာကအခုဟလာပြင်ပြတောင်းဆိုနေတဲ့ Federal Democracy နိုင်ငံအတွက်အလွန်ကြီးမားခိုင်နှံ့တဲ့အခြေခံကောင်းကြီးဖြစ်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ Setlist အောင်ပွဲကိုခံဖို့ဆိုရလေဒီရထားပြီးသားအပြန်လာနားလည်မှုအပြန်လာလေးစားမှုအပြန်လာယုံကြည်ချစ်ခင်မှုတွေကနေဆက်သွားလို့ရှိရင်ပြည်သူတစ်ဖက်ကအင်အားဟာတစ်ဖက်ကယိုယွန်းကြဆင်းလာနေတဲ့စစ်တပ်အုပ်စုဘက်ကအသာဒီရနိုင်တဲ့အလွန်ကောင်းတဲ့အလေးတာမှုကြီးဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျဟုတ
်ကဲ့ဆရာဒါပေမဲ့တစ်ဖက်ကကြည့်မယ်ဆိုရင်စစ်တပ်ကတော့လက်တဲ့အင်အားရှိရတော်တော်နဲ့အလျှော်ပေးမဲ့ပုံစံတော့မတွေ့ရဘူးဆိုပြည်သူတွေကလည်းဒါကိုတုံ့ပြန်ဖို့အတွက်တချို့ကတော့လက်နက်အင်အားကိုဆိုင်ဆွဲဖို့အထောက်လာကြတာကိုလည်းတွေ့ရပါတယ်ဆရာ။ဆိုတော့ဒီလက်နက်အင်အားနှစ်ခုရှင်တဲ့နေရာမှာတော့လက်တွေ့အဖြစ်ရှင်နိုင်ရမလားခင်ဗျာ။ဒီကိစ္စတော့လည်းမေးခွန်းထုတ်ရရှိမယ်ထင်တယ်ခင်ဗျာ
။ဟုတ်ကဲ့အဲဒီမေးခွန်းကိုလည်းကျွန်တော်ဟိုအမှန်တရားနဲ့ဖြေပါမယ်။စစ်တပ်ဟာဟုတ်လားရေဘူးပေါက်တာမလို့ခြင်းဘူးရေပါတာလို့ခြင်းနဲ့ဆိုတဲ့လူစားပေါ့နော်။ဆိုတော့ तू ကမရရအောင်လုပ်မယ်မရတဲ့ညီရဘလောက်နာမည်ပြည့်ပြည့်ဘလောက်ဆိုးဆိုးစသဖြင့်ပေါ့နော် तू လိုရင်သာရအောင်လုပ်ဖို့အတွက်ဝမ်းမလေးတဲ့အဲဒါစစ်တပ်ဟုတ်စုဖြစ်တာတစ်ဖက်နော်နောက်တစ်ခါလက်နက်ကင်နီးနဲ့ရောရရလက်နက်တီနဲ့ရောခုခံတော်လှန်လို့ရဆိုတဲ့စစ်တပ်ကစီးရင်ပြောတော့ကျွန်တော်တစ်ခါဆွေးနွေးသလိုပေါ့နော်စစ်တပ်ရဲ့အားသာချက်ကစစ်တပ်ကြီးဖြစ်တယ်ကျွန်တော်တို့ကအဲ့ဒီသူအတတ်ကြကိုသွားပြီး challenge လုပ်ရတဲ့ကွာအဲ့တော့ challenge လုပ်တဲ့လူအဲ့လိုဖြစ်တဲ့တော့ခင်ဗျားတို့ကျွန်တော်တို့ဘက်ကတော့သူတို့စိတ်ဟင်အားကြီးကိုမရှင်းနိုင်ဘူးလို့ပြောလို့လေကျွန်တော်တော့မဖြစ်တဲ့ကွာဘာကြောင့်လဲဆိုတော့ရွေးချယ်ကြလားမရှိတော့ဘူးကွာသူရှင်းပြမှုနည်းတွေဟ lama terde ni de, amiru pon, ni bangsu ni lobi, nasu ni ni jadi, di ni lo jadi ha. Tahu, o lo jadi tu jenop di belu niau, kena tu o o sedi terlebih ngadeng, tuan jenop niau tu belu le, macam kacang ni solo. Tahu, betul mac dalu niau kisah cide tu, di ni yo kena jenop, jangan pernah ni belu. ล่ะติชานี้นี่แหละนักขุบ่เนาะนักขุดอกบ่เนี่ยมันเยอะซะซุ่มเนี่ยเอ้อเนี่ยป้องบีปิดดูๆตะกะซอยยัดได้สู่ราวโหจนเอาอเป็ดมันเนี่ยบ่มาซอยยัดปานเลยมาเปียวเนี่ยดีหาอเป็ดนั่นแหละดูเลยว่าอเป็ดเนี่ยรู้จนอยู่ซะบาดเนี่ยแล้วในการนี้เปียวบีเนี่ยมาตะชั่วอ่ะที่บ้านเฮาหนูกูเนี่ยหนูเนี่ยสันนิษฐานจ๋าว่าเลยสรุปว่าเสียบาเปียวรู้กัน ปีบ้าจังหวะเราคุยเยอะแต่ยาจะมาอันยาสุดที่ดูดีป่ะเนาะหัวหน้าไงต้องได้เด็ดดูดีไปเช็คทาร์บิโร่ตัวนี้เรื่องดูดีจังมานั่งงานงานสุรเอกิสาวยี่เล่เล่ตัวเป่าก็จะมีพิเศษด้วยน้องเอเด็กยังงานเด็กยักษ์คนสั่งนั่งเล่ากันเนี่ยเน้นเจ็บอยู่เนาะนั่งงานงานกูปฏิมาไม่เอาเรื่องจารุดูจีโน่เนี่ยเออเนี่ยมันเอเวอร์กูว่ากูเล่าไหม
โซเร่ส่งยาเช่นไอ้คุณชาวเยอรมันจ้าเลยลุ่มเยี่ยมมาเลยที่เช่นนี้มานั่งงานกันยี่การจะจีจีมูโอ้แต่รู้จอลว่าไม่เลยสุราเลยจูดาชาวเยอรมันจ้าเลยโอเคโอเคดีอย่างมานั่งงานกันเนี่ยปัจจุบันขัดรูดูทวีเมจิมาเลยมาจากนี้ไปอาเซียนที่เกาหลีบอกเนี่ยอาเซียนเลสซี่อุกซ่าบรูไนนั่งงานใจมุนีเนี่ยอาเซียนเพื่อที่มุจุดดูมีมานั่งงานด้วยไหมมุจุดมุนีมีอะไรเนี่ยด้วยไหมบ้านยาตรินทบาลเลย
แล้วมีอะไรทำแบบนี้แต่เรื่องของเรื่องนี้เดียวเองมีอะไรเจ็ดเต็มสิบกุโลจีโน่มีมาเลยปีดูรู้แต่ช่วงต้นนั้นเราเช่นเสวยบุกผิวหาเด็กคู่ลูเล่เจ้าเรื่องหาวจีโน่ยังไม่รู้แต่ดีใจมาด้วยส่งเสนอเพื่อพิจิตรอาจจะกับพี่โอเย่เพื่อพิจิตรสุดเลยที่สาวปีดูรู้กันที่นี่อันดามันน่าคาเรกกันละพิจิตรแต่เช่นนี้มาอาเซียนเย่เรามากราดมังกายอ่ะ อีอยู่ไงอ๋อเมื่อกี้ที่ป้าผมบอกเนาะโอ้นักการที่เจ้าเราเนาะทุกเด็กคนนั้นเดียวนั่นแหละโอ้ตัวเราเจ้าเราเนาะผมบอกว่าอยู่สวยแล้วเนาะที่นี่เราอ่ะจะน้องมีเนี่ยเด็กแค่นั้นตาที่สุดสุดเนี่ยมูอาเซียนเอซีสมูยาพิลลาจีเน่จะน้องดูตาลุยามาโมบุโอ้ชิลันตีเดรีที่คุรอสิอย่าบอกยามไปรู้เข้ามาเลยโอเคดีลูกเข็นจีมาอุยบังกี้อาพิลลาเข้ามา สุดท้ายสังยุปต์ตาแต่ส่วนตัวอะไรลุยที่ใครจะอะไรลุยอิมตันจีก็ยินอาจจะก้าวเนี่ยพิจารณาเลยตัวอย่างว่าที่เห็นมาว่าที่ดูฮะสิบวัยจะมาเอลุ่มเหยียบเพื่อก็จะส่งงานเนี่ยตัวดูเรื่องดูข่าวอะไรที่พิจารณาได้กี่มาแล้วนี่ว่าเลยที่ช่วยเป็นงานพิจารณาใช่ไหมลูกคำนั้นที่พิจารณาจะอะไรตัวอย่างว่าเลยสุดท้ายดีลูกจะได้รู้ว่าพิจารณาแล้วที่เจนยังขนาดไหนมาเลยอะไรแบบสินะอย่าพิจารณาลูกที่มาเลยไม่รู้ยุ่งสาวอะไรกี่ตัว
โอเคเอ็มดามาสิมองดีอะไรจันโอรูปิโอราเลปิดูรูรูขันซาเลดูบิอาโกรันติจามาเลยแล้วตอนนี้ฮะเด็กๆก็ชื่นชมใจอย่างมากโอ้สาวผู้มุ่งเนี่ยจะไม่สุราเลยจันโอเนี่ยโนไม่อยากรู้ตัวเลยจันโอโอ้แล้วแม่เนี่ยพ่อหน้าเจ้าวุ่นเจนเนี่ยตอนนั้นเนี่ยเตะเราที่ปอตรงใจจันโอเนี่ยงะเอ็มดามาสิเย่นอนป้า เดี๋ยวว่ากันดิชาวนาอะไรอย่างนี้มาชี้ชี้อะไรเนี่ยยาวเย่ปีจ๊อมีจีเซียนเด็กเป็นสายสาเร่เออสิเอาจูบาร์เออโหสิเอาจูบาร์เหรอตัวไม่ใช่นั่นนั่งเงาเราชี้เนี่ยตัวสั่งเสียมาจากคุณพี่รู้ปีจูรู้รู้อะไรมีจีเซียนโฆษณาจะสั่งชีวิตไปที่เป็นสายสาเมื่อที่อยู่เป็นสายสาเมื่อสุดเลยบอกว่ากูยิ่งเจ็บเจ็บดีด้าพี่จ๊อมงั้นเบื่อเลยรู้ว่าเจนยังขันจ่าลิเมย์รู้จันโอยุสัน ดามาสิงกองเดียบเนาะเอ้าเจ้าเจ้าหนูเจ้าหนูมีนาการอ่ะโอ้ลูกว่าสามยามมีสิลูโซราชิตสิโนนสามยามมีสิบ่เนาะเอี่ยนองค์เจ้าบอกว่ามุ่ยจีเจ็ดชิตลูอะคุกอ่ะเราเอ็ดลูมาพิจารณ์เนี่ยปีดูรู้ฮะที่เซียนโมจิมุจังโมเจนยาขันยาลิเมปีนี้เราจัดจันมุจิจังโมเลยอันที่บีขันยาลิเมโซโรเจ้าหนูมีนาดารี DPR ที่เจ้าหน้าที่ดูรู้ว่าเลสโอบิโร่เจ้าหน้าที่เจ้าบ้านดูเปลี่ยวเมลูโร่เจ้าหน้าลงมาเข้มเอาขมยาโอเค
ဥကြောကြောင့်သာဆွေးနွေးတင်ဆက်သွားတဲ့မြမရေးတုံးသက်ချက်ပါခင်ဗျာ။အခုတော့အားကစားကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။တပတ်တွင်အားကစားအစီအစဉ်မှာ2022ကာတာကမ္ဘာဖလားဘောလုံးပွဲအားကစားသမားဘီကင်ရေးအစီအစဉ်တွေပါဝင်ကမ္ဘာဘောလုံးလောကအားကစားသမားငားရမ်းမှုအကြောင်းတွေနဲ့ World Fargo PDA ကောက်တီတိုင်ပွဲအကြောင်းသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြပေးတာပါတယ်။
ဒီကဗီယိုရဲ့အားကစားကဏ္ဍမှာတော့2022ကမ္ဘာဖလားမှာကစားသမားတွေဥကောင်းနဲ့အုံနောက်ထိခိုက်မှုအနေအကိုကာကွယ်ဖို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကလှုပ်ဆောင်နေတဲ့အကြောင်း Manchester United နဲ့ PSG အသင်းတွေကသူတို့ရဲ့အဓိကကစားသမားတွေကိုစာချုပ်တက်တန်တိုးလိုက်တဲ့အကြောင်းအပါအဝင်မြောက်လန်ကဂေါပီကစားသမား Michael Wright သုံးနှစ်အကြာမှာပထမဆုံးအကြိမ် Championship ဖလားပြန်ရလိုက်တဲ့အကြောင်းစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာ Go, go, go. I got go, 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 go. လာမယ့်2022ကာတာကမ္ဘာဖလားဘောလုံးပွဲမှာတော့ဘောလုံးသမားတွေခေါင်းဆောင်ပြီးတော့ဥကောင်းထိခိုက်မှုရှိမရှိဆိုတာကိုစောင့်ကြည့်တာတွေလုပ်သွားမယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကအတည်ပြုပြောလိုက်ပါတယ်။ကစားသမားတွေခေါင်းချင်းတိုက်မိတာဖြစ်ဖြစ်ဒါမှမဟုတ်ခေါင်းကိုတခြားတစ်ခုနဲ့စောင့်မိတာဖြစ်ဖြစ်အဲ့လိုစောင့်မိတာကနေခေါင်းထိခိုက်နိုင်ရပြီးတော့အုံနောက်ထိခိုက်မှုရှိမရှိဆိုတာကိုသိနိုင်မှုအတွက်လုံးသောမှာဖြစ်တယ်လို့ပြောပါရယ်။ကစားသမားတွေအုံနောက်ထိခိုက်နိုင်ခြင်းရှိမရှိဆိုတာကိုကြွမ်းကျင်သူတွေကပွဲကြည့်စင်ပေါ်ကနေစောင့်ကြည့်သွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့စီးပတ်ဆိုင်ရာညွှန်ကြားရေးမှူး Andrew Messi ကပြောပါရယ
်။ Often in football matches you miss these you have people walking in front of you even if you sit in the front row you've got
ဘောလုံးဝဲတွေမှာမကြကနာဆိုလို့ဒါမျိုးတွေကိုတော်တော်လေးရှိပါတယ်။ကိုကရှေ့ဆုံးမှာထိုင်နေတော့မှရှေ့ရလူဖြတ်လျှောက်သွားတာတွေရှိတယ်။နောက်နီးပြတွေဂူတိုင်းတွေသွေးပူလို့တဲ့ကစားသမားတွေနဲ့ဆိုတော့တော်တော်ကိုလွဲပါတယ်။2013မှာကွင်းဘေးကနေပြန်ကြည့်နိုင်တဲ့ဗီဒီယိုကျွန်တော်လုပ်ခဲ့ပြီးအခုဆိုအမှတ်ပေးပွဲတွေတော်တော်များများမှာရှိနေပါပြီ။ဆိုတော့ဆရာဝန်ရင်အနေနဲ့ဒါကိုကြည့်ပြီးတော့အုံနောက်ထိခိုက်နိုင်ခြင်းရှိတဲ့ဒဏ်ရာဟုတ်မဟုတ်ဆိုတာကိုချက်ချင်းဆုံးဖြတ်နိုင်ပါလေ။အဲ့ဒီတော့ FIFA ရဲ့တိုင်ပွဲတွေအားလုံးအဲ့ဒီလိုဗီဒီယိုတွေပြန်သွားကြည့်နိုင်မှာဖြစ်ပြီးတိုင်ပွဲတွေအားလုံးလည်းပွဲကြည့်ခြင်းတွေမှာအုံနောက်ကိုထိခိုက်မှုရှိမရှိဆိုတာကိုကြည့်နိုင်မှုထားသွားမှာဖြစ်ပါလေ။အဲ့ဒီကနေလိုအပ်ရင်တင်းသားတွေထိုင်နေထိုင်ကုန်တွေကိုလှမ်းပြောသွားမှာဖြစ်ပါလေ။အဲ့လိုဆိုရင်အများကြီးအန္တရာယ်ကင်းသွားနိုင်ပါလေ
။အမေရိကန်မျိုးသားဘောလုံးပွဲတွေမှာတော့2012ကတည်းကဒါကိုစတင်အသုံးပြုလာခဲ့တာဖြစ်ပြီးတော့ Rugby ပွဲတွေကတော့2018မှာလောက်ကတည်းကလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ယောဘဘောလုံးပွဲတွေဘက်ကိုကြည့်မယ်ဆိုရင်တော့ဂျာမနီမှာတော့ဘိုင်မြူးနစ်အသင်းကဘွန်ဒစ်လီဂါချန်ပီယံဖြစ်သွားပါတယ်။ဇနီးလီကဘိုင်ယန်နဲ့မွန်ချင်ကလပ်ဘတ်တို့ကစားကြတာပါ။ဘိုင်ယန်က6-9မရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။အခုလိုနိုင်ရပြီးချန်ပီယံဖြစ်သွားတဲ့အတွက်ဘိုင်ယန်မြူးနစ်အသင်းဟာဘွန်ဒစ်လီဂါမပေးချန်ပီယံဆုကို6နှစ်သက်တမ်းရသွားတာဖြစ်သလိုစုစုပေါင်း32ကြိမ်နဲ့ဂျာမနီမှာအများဆုံးရရှိတဲ့အသင်းအဖြစ်နဲ့လဲစံချိန်တင်လိုက်ပါတယ်။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Brazil တိုက်စစ်မှု Neymar ဟာ PSG အသင်းနဲ့စာချုပ်တက်တန်းတိုးလိုက်ပါပြီ။ Neymar ဟာ PSG အသင်းနဲ့နောက်ထပ်3နှစ်စာချုပ်တက်တန်းတိုးလိုက်တာဖြစ်ပြီးတော့ဒါကြောင့်သူဟာ PSG အသင်းမှာလာမဲ့2025ခုနှစ်အထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။ Neymar ကတော့ PSG နဲ့ Paris မှာသူပျော်တဲ့အတွက်အခုလိုအသင်းနဲ့တက်တန်းတိုးလိုက်တာဖြစ်တယ်လို့ပြောပါတယ်။ Neymar ဟာ2019ခုနှစ်က Barcelona ကနေ PSG အသင်းကိုကမ္ဘာစံချိန်နဲ့ပြောင်းရွှေ့ကြီးဆလမောင်196တန်းနဲ့ပြောင်းရွှေ့လာခဲ့တာဖြစ်ပါတယ်။ PSG အသင်းဟာပြင်သစ်တိုက်စစ်မှုအမ်ဘာပေကိုလည်းတက်တန်းတိုးနိုင်ဖို့မျှော်လင့်နေပါတယ်။ဒါပေမဲ့ Real Madrid အသင်းကအမ်ဘာပေကိုခေါ်ဖို့အတွက်သတင်းတွေထွက်နေသလိုအမ်ဘာပေကိုယ်တိုင်ကလည်းအသင်းပြောင်းနေတယ်ဆိုတော့အသံတွေထွက်နေရကြောင်းသူ့နေရာမှာလီဗာပူးကဆာလာနဲ့စားထိုးသွားဖို့စိတ်ဝင်စားနေတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။ယေဂျီသင်းကနေမာကိုစာချုပ်တက်တန်တိုးလိုက်တဲ့ချိန်ထဲမှာပဲမန်ချက်စတာယူနိုက်တက်သင်းကလည်းဥရုဂွေးတိုက်စစ်မှုအက်ဒါဆန်ကဗာနီနဲ့စာချုပ်တက်တန်တစ်နှစ်ထပ်တိုးလိုက်ပါပြီ။ကဗာနီဟာမန်ယူမှာနောက်တစ်နှစ်နေဖို့သဘောတူလိုက်တဲ့အတွက်လာမယ့်ဘောလုံးရာသီတရားသီမန်ယူအသင်းနဲ့အတူဆက်ပြီးတော့ရှိသွားမှာပါ။ကဗာနီဟာအသက်34နှစ်ရှိဖြစ်ပေမဲ့လည်းမန်ချက်စတာယူနိုက်တက်အသင်းအတွက်ဒီနေ့ဘောလုံးရာသီမှာ15ဂိုးသွင်းပေးထားပြီးတော့နောက်ဆုံး9ပွဲမှာလည်း8ဂိုးသွင်းထားတာပါ။ဒါကြောင့်မန်ယူနီးပြဆိုးရှားရောအသင်းကပါသူ့ကိုတက်တန်းတိုးနေတာဖြစ်ပြီးတော့ကဗာနီကိုယ်တိုင်ကလည်းသူ့အနေနဲ့ အသင်းနဲ့အတူဒီထက်ပိုပြီးတော့ကြီးမားတဲ့အောင်မြင်မှုတွေရနိုင်တယ်ဆိုတော့ကိုသိတယ်ဆိုပြီးတော့ပြောပါရယ်ကဗာနီကိုအာဂျင်တီးနားနိုင်ငံဘိုကာဂျူနီယားစ်အသင်းကလည်းနှစ်နှစ်စာချုပ်ချုပ်ဆိုခြင်းတယ်လို့သတင်းတွေထွက်ပေါ်နေပြီးမဲ့လည်းအခုလိုမန်ယူနဲ့နောက်တစ်နှစ်သက်တမ်းတိုးလိုက်တဲ့အတွက်သူဟာဥရောပမှာနောက်ထပ်တစ်နှစ်ဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာတင်နစ်သတင်းတွေဘက်မှာတော့စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပတဲ့မက်ဒရစ်အိုပန်တင်နစ်ပြိုင်ပွဲအမျိုးသားတူချင်းဖိုင်နယ်မှာဂျမနီနိုင်ငံကအလက်ဇန်ဒားဇာရက်ကအီတလီကမာတီယိုဘရာဒီနီကို 6-4-6-3 နဲ့နိုင်ရပြီးတော့ပိုဆွဲသွားပါတယ်။ဒါဟာသူတို့တော့မက်ဒရစ်အိုပန်ကိုဒုတိယအကြိမ်နိုင်ရတာဖြစ်ပါတယ်။ဇာရက်ကဒီနေ့မှနဒါလ်နဲ့ဒေါမနစ်တီးမ်တို့ကိုလည်းအနိုင်ရခဲ့တာကြောင့်လာမယ့်ပြည်သူ့အိုပန်ပြိုင်ပွဲမှာပိုဆွဲဖို့အလားအလာကောင်းတွေရှိလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။မြန်မာပြည်ဘက်မှာတော့ Belarus နိုင်ငံသူ Sabalenka ကပူဆွဲသွားပါတယ်။ Sabalenka နဲ့ကမ္ဘာစစ်တဲ့ Ashley Barty ကိုစနေနေ့ကကစားကြတာမှာ Sabalenka က 6-3-6-6-4 နဲ့အနိုင်ရသွားတာဖြစ်ပါတယ်ခင်ဗျာ။ကောက်တီပြိုင်ပွဲတွေဘက်မှာတော့ American နိုင်ငံမြောက် Carolina ပြည်နယ်မှာလုပ်တဲ့ Wells Fargo ပြိုင်ပွဲမှာမြောက် Ireland နိုင်ငံသား Rory McIlroy အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒီပွဲမှာ McIlroy ဟာတက်မရိုက်ချက်ထက်ဆယ်ချက်ရှော့ရိုက်ပြီးတော့ Mexico က Answer ကိုတစ်ချက်အသာနဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒါဟာ McIlroy အတွက်တော့2019နောက်ပိုင်းပထမဆုံးအကြိမ်ပြန်ပြီးတော့ဆူဖလာရရှိတာဖြစ်ပြီးတော့ Wolfsburg ကိုပြိုင်ပွဲကိုလည်းတတိယအကြိမ်ပိုဆွဲတာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါကြာ။
ကိုရီးယားနိုင်ငံတင်ဆက်တဲ့အားစားကဏ္ဍကိုနားဆင်ခဲ့တာပါ VOA American တန်ကချက်သဘရင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်တဲ့အခုတနင်္လာစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီကြားလိုင်းနံပါတ်20 25 32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်အခုတော့နိုင်ငံကသတင်းချင်းချုပ်ကိုမတ်အင်ဂျင်နိုင်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဘာသာရေးအရာခွဲခြားဖိနှိပ်မှုတွေအတွက်တာဝန်ရှိသူတွေထဲမှာဆရာနာသိန်းခေါင်းဆောင်နေပါဝင်ကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဖူးနေ့ကပြောကြားလိုက်ပါတယ်။ Washington DC မှာမေလ17ရက်နေ့မနေ့ကအမေရိကန်နိုင်ငံသား၏ဌာနမှပြုလုပ်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထုတ်ပြန်ချက်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကန်ကမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။ဗုဒ္ဓဘုရင်ကထုတ်ပြန်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံကိုအထူးစိုးရိမ်ပွဲရာနိုင်ငံ CPC ဖြစ်ဆက်လက်သတ်မှတ်ထားဆဲဖြစ်ပါတယ်။မြန်မာနိုင်ငံတိုင်းသားဒေသတွေမှာမကြသေးခင်ကစလို့လက်နက်ကိုင်ပဋိပက္ခတွေတကြော့ပြန်ဖြစ်ပွားရာကထောင်နဲ့ချီတဲ့ဒေသခံတွေနေရဲစွန့်ခွာထွက်ပြေးနေရပြီးအကူအညီအထောက်ပံ့တွေပေးအပ်ဖို့လည်းခက်ခဲနေတယ်လို့ကုလသမဂ္ဂကပြောပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေတာမကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေချင်းချင်းကြားတိုက်ပွဲတွေကြောင့်ဒေသခံတွေဒုက္ခရောက်နေကြတယ်လို့လည်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရက်ကပြောပါတယ်။မြန်မာနိုင်ငံမှာဒါဇင်ပေါင်းများစွာဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုလွှတ်ပေးဖို့နဲ့နိုင်ငံတွင်းသတင်းမီဒီယာလွတ်လပ်ခွင့်အပေါ်ကန့်သတ်ချက်တွေကိုပယ်ဖျက်ဖို့အမေရိကန်ပြည်ထောင်စုကဝါရင့်သတင်းစာနယ်ဇင်းအဖွဲ့ခေါင်းဆောင်တွေကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။Washington DC အခြေစိုက်နာမည်ကြီးသတင်းစာနယ်ဇင်းအဖွဲ့ဖြစ်တဲ့ National Press Club NPC နဲ့ National Press Club သတင်းစာနယ်ဇင်း Institute တို့ရဲ့ခေါင်းဆောင်တွေကနေဗုဒ္ဓဖူးနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖက်စီခံထားရတဲ့မြန်မာသတင်းသမားတွေနဲ့ပတ်သက်လို့ဖော်ပြထားတာဖြစ်ပါတယ်။ဒီတော့တွင်ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ကလည်းထိုင်းနိုင်ငံမှာဖက်စီခံထားရတဲ့မြန်မာသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုမြန်မာဘက်ကိုပြန်မပို့ရေးထိုင်းဝန်ကြီးချုပ်ပရာရွတ်ချန်ဝူချာအနေနဲ့ဆောင်ရွက်ပေးဖို့တောင်းဆိုထားသလိုကုလသမဂ္ဂအနေနဲ့ဂျာဝင်ဆောင်ရွက်ဖို့သက်ဆိုင်ရာကုလအထူးကိုယ်စားလှယ်၃ဦးကိုလည်း RSF ကတိုက်တွန်းထားပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်အင်ဂျင်နိုင်ကပြောပြပေးခဲ့တာပါဒီအမနဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တာက VOA American တန်ဖြစ်ပါတယ်ဒီအမနဲ့အစီအစဉ်တွေကိုမနေ့6နိုင်ရင်ကနေ9နိုင်အထိလိုင်းနံပါတ်32 40 48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါ VOA American တန်ကနောက်ထောင်းနိုင်ငံကနေ9နိုင်ငံထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်
This program has come to you from the Voice of America.